Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အတိုင်းရ2019ခုနှစ်ဖေဖော်ဝါရီလ19ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဒိုင်းနိုမီတာ3240/48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လွန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးပါပါVenezuela နိုင်ငံကစစ်တပ်ကြားသိစေဖို့တစိမ့်တပန်းရွယ်ပြီးပြောတဲ့ American သမ္မတရဲ့မင်းကွန်းတက်မှာ Venezuela နိုင်ငံမှာ Socialist စနစ်ကိုအဆုံးသတ်ဖို့အတွက်ပန်ကြားလိုက်ပါတယ်။ကုလသမဂ္ဂစီတော့ခေါ်အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုအလုံးစုံပပျောက်ရေးကော်မတီက February 18ဒီကနေ့ကနေ March 10ရက်နေ့ထိမြန်မာပါဝင်နိုင်ငံပေါင်း10နိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုတုံ့ပြန်ဆွေးနွေးမှာဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင
်ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်ဆောင်းပါးတွေတင်မှာတော့မြန်မာနိုင်ငံမှာအမေရိကန်ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီ
းအဓိကအကြအလုံးဖြတ်ခဲ့ရတော့ကျွန်တော် reputational risk ပေါ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဒီမှာနိုင်ငံပေါ်ကိုဖိအားပေးမှုတွေနောက်ပြီးတော့စီးပွားရေးပိတ်ဆို
American ASEAN စီးပွားရေးကောင်စီကကုလဖုံးညင်မှာရှင်းမကြခင်မှာအပြည့်စုံနားဆင်ကြရပါမယ်။နောက်စီရောညီလာခံမှာမြန်မာအမျိုးသမီးတွေအရေးတင်ပြကြမယ့်အခြေအနေထိုင်းကလှေလုပ်သားတွေအတွက်ခွင့်အရေးတွေများတိုးပြီးတော့ရရှိကြတော့မလားဆိုတာဒီကိုလည်းနားဆင်ကြရမှာပါ။နောက်ပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာဆိုင်ရာကောက်နှုတ်တင်ပြမြန်မာဆိုင်ရာသတင်းတွေကိုကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြပေးမှာပါအခုတော့ထိတ်တက်ရောက်တဲ့နေ့ကိုဒေါခင်မြို့တက်နဲ့ကိုကြောင်လင်းတို့ကကြီးညာပေးကြပါအောင်ရှင
်ဗင်နီဇွဲလားနိုင်ငံကစစ်တပ်ကြားသိစီဖို့ပါတစိမ့်တပန်းအဖြစ်ရည်ရွယ်ပြီးပြောကြတဲ့ American သမ္မတဒေါ်နယ်ထရမ့်ရဲ့မင်းကွန်းတက်မှာဗင်နီဇွဲလားနိုင်ငံမှာ Socialist စနစ်အဆုံးသတ်ဖို့အတွက်ပန်ကြားလိုက်ပြီး American ပြည်ထောင်စုဟာဗင်နီဇွဲလားမှာငြင်းချမ်းစွာအာဏာလွှဲပြောင်းမှုအတွက်နီးလန့်ရှာဖွေနေကြောင်းနဲ့ရွေးချယ်စရာနီးလန့်အားလုံးကိုတော့လမ်းဖွင့်ထားစေဖြစ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတထရမ့်ကမီယာမီဒေတာမှာပြောကြတဲ့မင်းကွန်းထဲမှာဗင်နီဇွဲလားစစ်သားတွေကိုသမ္မတနီကိုလတ်စ်မာဒူရိုရဲ့အမိန့်ကိုလှည့်လည်ရှုဖို့နဲ့အတိုက်ခံဖြစ်တဲ့လွှတ်တော်ဥက္ကဋ္ဌဟွမ်ဂွာရီဒိုကမ်းလန်းထားတဲ့လူငင်းချမ်းသာ권ပေးမှုကိုလက်ခံဖို့အတွက်ပန်ကြားခဲ့တာဖြစ်ပါတယ်။ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်ဂွာရီဒိုကိုအမေရိကန်အပါဝင်နိုင်ငံပေါင်း50လောက်ကယာယီသမ္မတအဖြစ်နဲ့အသိမှတ်ပြုထားကြတာဖြစ်ပါတယ်။သမ္မတထရမ့်ကဗင်နီဇွဲလားစစ်သားတွေကိုအလုံးစုံဆုံးရှုံးနိုင်တယ်လို့လည်းသတိပေးခဲ့တာပ
ါတရုတ်နိုင်ငံဟာအမေရိကန်ရဲ့ပစ္စည်းကိရိယာတွေကိုတုံးပြီးတော့သူ့ရဲ့နိုင်ငံသားတိုင်းပြည်ကဖောက်တဲ့တွေကိုသူလျိုလုံနေနိုင်တယ်လို့အမေရိကန်ဘက်ကပြောဆိုနေတာတွေဟာတရုတ်နိုင်ငံရဲ့ဆက်သွယ်လုပ်ငန်းတိုးတက်ပြဋ္ဌာန်းမှုပေါ်မှာဝင်ပြီးတော့နှောက်ယှက်ဖို့ကြိုးစားနေတာပဲလို့တရုတ်ဆိုရဘက်ကဆွဆွဲလိုက်ပါတယ်အမေရိကန်ဟာနိုင်ငံရေးကိုအသုံးချပြီးတော့တရုတ်နိုင်ငံရဲ့လုပ်ငန်းကိုနှိပ်ကွပ်နေတာဟာမတရားသဖြင့်အနိုင်ကျင့်ရလဲရောက်တယ်ကျင့်ဝတ်နဲ့လည်းမညီဘူးလက်တွေ့လည်းမကျဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဂန်ရှောင်းကနေ့တုန်းကပဲပြောခဲ့ပါတယ်နိုင်ငံခြားအစိုးရတွေကိုတရှိုးလှုပ်ထောက်လန်းမှုဟွာဝေဆက်သွယ်ရေးကုမ္ပဏီရဲ့ပစ္စည်းတွေကိုတုံးနေတယ်လို့တမ်းမြရှိကြောင်းအမေရိကန်ဘက်ကပြောထားတာပါအမေရိကန်ဘက်ကအခုလိုဆွဆွဲပြောဆိုမှုကခိုင်မာတဲ့သက်တေထောက်ထားဘာမှမပြဘဲနဲ့ပြောဆိုနေတာဖြစ်ပြီးတော့တရုတ်ဆိုရကတချို့လုတ်ခိုင်းနေတယ်ဆိုရင်လေဟွာဝေကုမ္ပဏီဘက်ကညှင်းမှာပဲလို့ဆိုပါတယ်ဒါပေမဲ့အမေရိကန်ဒူးသမ္မတမိုက်ပန့်စ်ကတော့ 5G လက်ကင်တယ်လီဖုန်းကွန်ရက်တစ်ခုတိဆောက်ဖို့ဒူးတယောက်ကကြိုးပမ်းမဲ့အရေးကိုအမေရိကန်ဘက်ကစောင့်ကြည့်နေပြီးတရုတ်နိုင်ငံရဲ့ချင်းချောက်မှုရှိလာမဲ့အရေးကိုဂရုစိုက်နေဖို့ဥရောပနိုင်ငံတွေကိုသတိပေးခဲ့ပါတယ်ဂျာမနီနိုင်ငံမြူနစ်မြို့မှာပြီးခဲ့တဲ့အပတ်ကပဲဒူးသမ္မတမိုက်ပန့်စ်ကပြောဆိုခဲ့တာဖြစ်ပါတယ်
ကယ်လီဖိနိုင်ငံထူထောင်မယ်လို့ကြေညာထားတဲ့ IS စစ်တွေးကြောအဖွဲ့နောက်ဆုံးလက်ကျန်တိုက်ခိုက်ရေးသမားတွေဟာရာနဲ့ချီတဲ့အရက်သားတွေကြားမှာပုံခုံရင်သူတို့ခြေကုပ်ယူထားတဲ့ Bangkok အရက်ကနေလက်နက်ချဖို့ညှင်းဆိုနေကြပါတယ်။ American တွေထောက်ခံမှုပေးထားတဲ့ SDF Syria Democratic တပ်ဖွဲ့ကတမှုတွေစောင့်ကြည့်လေ့လာသူတွေနဲ့နိုင်ငံခြားသားအများစုပါတဲ့ IS အဖွဲ့ကိုဆန့်ကျင်တဲ့တိုက်ခိုက်ရေးသမား300လောက်ဟာ Syria အရှေ့ပိုင်းကဘန်ဂူးရွာကလေးနားမှာရှိတဲ့ IS တွေကိုလက်နက်ချရေးအတွက်အပြင်းထန်တိုက်မလုပ်ကြတော့ပါဘူး IS မိသားစုတွေနဲ့ကလေးတွေနောက်တစားကန်တွေဖြစ်နေတဲ့လူတွေပါဝင်အရက်သား1000လောက်ရှိနေတဲ့ အဲ့ဒီနေရာကိုအပီးတိုင်ဝင်ရောက်တင်ပိုက်ဖို့ကိစ္စမှာချုပ်ထွေးမှုတွေရှိနိုင်တယ်လို့သူတို့ကပြောပါတယ်။ဒါအပြင် IS တွေနဲ့အရသာတွေရဲ့ဘန်ဂူးစ်နဲ့ဆက်ထားတဲ့မမြင်နိုင်အောင်ဖုံးကွယ်ထားတဲ့မြေအောက်ဥမြင်လှိုင်းကောင်းတွေရှိနေနိုင်တာကိုစိုးရိမ်နေတာကြောင့်လည်းပါပါတယ်။လက်ကျန် IS တက်ခဲ့ရေးသမားတွေကသူတို့ကိုဘေးကင်းတဲ့လမ်းကနေအိန္ဒိယအီရန်နိုင်ငံတွေကိုသွားဖို့အတွက်ခွင့်ပြုမယ်ဆိုရင်အပြန်အလှန်အနေနဲ့သူတို့ဖမ်းထားတဲ့ SDF အကြမ်းသားတွေပြန်လွှတ်ပေးမယ်လို့ကန့်လန့်ခဲ့တာကို SDF တပ်မှုတွေကလက်မခံပဲညှင်းပယ်ခဲ့တယ်လို့ဗြိတိန်ချင်းဆက်ရှိရအရေးဆောင်ကြည့်တဲ့လူခွင့်ရေးဖွဲ့ကသူတို့ရဲ့ website စာမျက်နှာမှာတနင်္လာနေ့ကတင်ပါတယ်ဒါပေမဲ့ SDF တပ်သား10ယောက်လောက်ကိုပြန်ပြီးလွှတ်ပေးဖို့အတွက်အစားအသောက်တင်ထားတဲ့ trucker အများအပြား IS တွေထိန်းချုပ်ထားတဲ့နေရာကိုသွားဖို့အတွက် SDF တွေကခွင့်ပြုခဲ့တယ်လို့ SOHR နဲ့တခြားတက်ကြွလှုပ်ရှားသူတွေကပြောပါတယ်
။အိန္ဒိယနဲ့ပါကစ္စတန်အကြားတင်းမာမှုတွေအခုတလောတိုးမြင့်လာနေပါတယ်။အိန္ဒိယဘက်ခြမ်းကကက်ရှမီးယားဒေသမှာပြီးခဲ့တဲ့ပတ်တုန်းကအသေးခံဘုံးခွဲမှုတစ်ခုပြုလုပ်ခဲ့ပြီးအဲ့ဒီမှာအိန္ဒိယပြည်သူစစ်40တေဆုံးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အိန္ဒိယလုံးကြုံရေးတပ်ဖွဲ့တွေကတာဝန်ရှိတဲ့သူတွေကိုလိုက်ပြီးတော့ရှာဖွေနေကြပါတယ်။အဲ့လိုလိုက်လံရှာဖွေမှုအတွင်းအပြန်အလှန်ပြစ်ခတ်မှုတွေတင်းနာနေတဲ့ကောင်ဖြစ်ပွားခဲ့လို့လူ6ဦးတေဆုံးခဲ့ရပြီးတော့အဲ့ထဲမှာအိန္ဒိယစစ်သားက4ဦးအစွန်းရောက်အကြမ်းဖက်သမားလို့ယူဆရသူ3ဦးလည်းပါဝင်ပါတယ်။ပြီးခဲ့တဲ့ပတ်တုန်းကပြည်သူ့စစ်ဖွဲ့တွေရဲ့ရင်တန်းကိုအသေးခံဘုံးခွဲတိုက်ခတ်ခဲ့တဲ့ကြေးရွာနီးမှာမနေ့တုန်းကတိုက်ခတ်မှုတွေထပ်ပြီးတော့ဖြစ်ခဲ့တာပါ။အဲ့ဒီဒေသမှာ February 14ရက်နေ့ကအကြမ်းဖက်တိုက်ခတ်ခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကလည်းအပြစ်တင်ရှုံချတဲ့အကြောင်းနိုင်ငံတိုင်းဝန်ကြီးဌာနကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြီးတော့ကန့်ကွက်ခဲ့ပါတယ်။အသေးခံဘုံးခွဲတိုက်ခတ်မှုကြောင့်တင်ဆောင်ရသူတွေထဲမှာရဲတအုပ်နဲ့ရဲသားတအုပ်လည်းပါဝင်ပါတယ်။အဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပါကစ္စတန်ကိုအိန္ဒိယဘက်ကအပြစ်ဖို့ပါတယ်ပါကစ္စတန်ဘက်ကလည်းဒီလိုအပြစ်တင်တာကိုညှင်းပယ်ပါတယ်ဒီတိုက်ခိုက်မှုမှာဂျက်ရှာအီမိုဟာမက်အစ္စလာမစ်အုပ်စုကသူတို့ရဲ့လက်ချက်လို့ပြောပါတယ်အဲ့တိုက်ခိုက်မှုလုပ်ခဲ့သူတွေကတိုက်ခိုက်မှုတွင်မှာတင်ဆောင်ခဲ့တယ်လို့လည်းအိန္ဒိယရဲတွေကပြောကြပါတယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တံငမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်စီတော့ခေါ်ကုလသမဂ္ဂရဲ့အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုအလုံးစုံပပျော်ရေးကော်မတီက February 16ရက်ကနေ March 10ရက်နေ့ထိမြန်မာပါဝင်နိုင်ငံပေါင်း၈နိုင်ငံနဲ့ပတ်သက်ပြီး Geneva ကုလသမဂ္ဂရုံးချုပ်မှာသက်ဆိုင်ရာနိုင်ငံတွေကအစဉ်ခံစားရတင်သွင်းပြီးသုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်။ဆွေးနွေးမဲ့နိုင်ငံတွေကတော့ Angola, Antigua နဲ့ Barbuda, Botswana, Colombia, Ethiopia, Myanmar, Serbia နဲ့ Britain နိုင်ငံတို့ဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာအမျိုးသမီးနဲ့မင်းကလေးငယ်တွေအခြေအနေပေါ်အခြေခံပြီးတင်သွင်းမဲ့အစဉ်ခံစားရကို February 22ရက်တောက်ချာနေ Geneva ဆန္ဒရှင်ညနေ3နာရီကနေ9နာရီအထိဆွေးနွေးဖို့ရှိပါတယ်။ဒီဆွေးနွေးပွဲအတွက်ပြေးဖို့တဲ့မြန်မာနိုင်ငံအစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်ရင်းမွတ်စလင်အမျိုးသမီးတွေအကြမ်းဖက်ခံမှုအခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာဆွဆဲချက်တွေလက်မခံဘဲတုံ့ပြန်ထားတာတွေ့ရပါတယ်။တောက်ကြတဲ့ဂျနေဗာမှာပြုလုပ်မဲ့ကုလသမဂ္ဂဆွေးနွေးပွဲကိုမြန်မာနိုင်ငံဘက်ကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တက်ရောက်မှာပါ။မြန်မာရေးဆွေးနွေးပွဲအတွက်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေဖြစ်တဲ့ Human Rights Watch, 45 Rights တို့ကလည်းအစီရင်ခံစာတွေပေးပို့ထားပါတယ်။စီရောဖွဲ့အကြံပြုချက်တွေကို March 17ရက်တနင်္လာနေ့မှာထုတ်ပြန်မှုစီစဉ်ထားတယ်လို့တင်းစားရှင်းလင်းပွဲလည်းကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံ1969ဇူလိုင်လကစီတော့အဖွဲ့ဝင်နိုင်ငံဖြစ်ခဲ့တာပ
ါမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ပွားနေတာကြောင့်အိန္ဒိယနဲ့မြန်မာနိုင်ငံနယ်စပ်ကိုအိန္ဒိယတပ်ဖွဲ့နှစ်ခုထပ်ပြီးတော့ဆစ်လွတ်ထားကြောင်းဖေဖော်ဝါရီ18ရက်နေ့ထုတ် SM Tribune တင်းစားမှာဖော်ပြထားပါတယ်မီဇိုရန်ပြည်နယ်တောင်ပိုင်းလောင်တိုက်ခိုင်ကိုဆစ်လွတ်ထားတာပါအဲ့ဒီဒေသမှာအခုလဇာမိုင်းတော့ကမြန်မာနဲ့ရခိုင်တပ်တွေအကြားတက်ခတ်မှုတွေဖြစ်ပွားခဲ့ရဆိုတဲ့သတင်းတွေထွက်ကလာခဲ့ပြီးနောက်ပိုင်းအခုလိုအိန္ဒိယအစိုးရတပ်တွေကိုဆေးလွတ်ခဲ့တာပါအိန္ဒိယတပ်ဖွဲ့တွေရဲ့တာဝန်ကတော့စစ်သွေးကြွတွေနေဆက်ဖြတ်ကျော်ပြီးအိန္ဒိယနိုင်ငံတဲကိုဝင်ရောက်လာမဲ့အရေးကိုကာကွယ်ဖို့နဲ့စစ်ပြေးဒုက္ခသည်တွေရေးဖြည့်ရှင်းညီနိုင်မှုတွေလှုပ်ဆောင်ဖို့ပါပဲအိန္ဒိယတပ်ဖွဲ့တွေနေဆက်ကိုရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အင်တာနက်လူမှုကွန်ရက်တွေထဲမှာပြန့်နှံ့နေတာကြောင့်လူတွေတော်များကအထိတ်အလန့်ဖြစ်နေခဲ့ကြပါတယ်။ဒါပေမဲ့ဒေသခံအာဏာပိုင်တွေပြောတာကတော့ပြီးခဲ့တဲ့နှစ်ကတည်းကအိန္ဒိယနိုင်ငံနဲ့နေဆက်ကိုဖြတ်ကျော်ပြီးတော့ရောက်လာတဲ့ဒုက္ခသည်တွေမရှိကြောင်းနဲ့အထိတ်အလန့်မဖြစ်ကြဘူးလို့ပြောကြပါတယ်။ပြီးခဲ့တဲ့2019ခုနှစ်ကုန်ပိုင်းနိုဝင်ဘာလတုန်းကတော့အိန္ဒိယတပ်ဖွဲ့တွေကိုရခိုင် တပ်ဖွဲ့တွေကိုမြန်မာတပ်ကနှိမ်နှင်းမှုတွေလုပ်ခဲ့လို့ရခိုင်ပြည်နယ်တွေကလူ1900ကျော်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲမှာဒုက္ခသည်တွေဖြစ်ခိုလုံခဲ့ကြပါသေးတယ်။ပြီးခဲ့တဲ့စနေနေ့တုန်းကတကြိမ်ဒုက္ခသည်တွေတထုပ်ထောက်လာခဲ့သေးတယ်လို့အိန္ဒိယအရာရှိတွေကဆိုပါတယ်
။ဗြိတိန်နိုင်ငံကဖွံ့ဖြိုးမှုဆိုင်ရာဌာနဒစ်ဖစ်ကျနိုင်ငံကဖွံ့ဖြိုးဆိုင်ရာတွင်းဝင်လွှတ်တော်အမတ်ပန်နီမော်တန်ကမြန်မာနိုင်ငံရဲ့အနာဂတ်အတွက်ဗြိတိန်အစိုးရကအကူအညီပေးရမှာထိခိုက်ဖို့လွယ်တဲ့အင်အားအ ਨੇ ပါဆုံးသူတွေကိုလှုပ်ဆောင်ပေးဖို့ပန်ကြားပါတယ်မြန်မာနိုင်ငံကိုလာရောက်တဲ့သူကဗြိတိန်အစိုးရရဲ့အထောက်ပံ့ပေးနေတဲ့ Eden Cement Gang နဲ့အောင်မြင်မှုအဖွဲ့ရဲ့ရန်ကုန်လုပ်ငန်းတွေကိုတွားရောက်တရှိပြီးခုလိုပြောတာပ
ါ Israel ဝန်ကြီးချုပ် Netanyahu ကဒီနိုင်ငံကြီးဝန်ကြီးတာဝန်ကနေသူနှုတ်ထွက်လိုက်တဲ့အကြောင်း February 17နေ့ထုတ် RT သတင်းမှာဖော်ပြထားပါတယ်ဝန်ကြီးချုပ်ယာရူအပြင်ကျန်းမာရေးကာကွယ်ရေးနဲ့နိုင်ငံကြီးဝန်ကြီးတာဝန်တွေကပူးတွဲထမ်းဆောင်နေတဲ့ပေါ်နိုင်ငံတော်တရားရုံးချုပ်ကိုရှောက်ထားမှုရှိလာခဲ့ပြီးနောက်ပိုင်းနိုင်ငံကြီးဝန်ကြီးတာဝန်ကနေသူနှုတ်ထွက်ခဲ့တာပါ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံရဲ့ဘဏ်လုပ်ငန်းနဲ့ငွေကြေးဆိုင်ရာကဏ္ဍတွေမှာအမေရိကန်လုပ်ငန်းရှင်တွေဘက်ကရင်းနှီးမြှုပ်နှံမှုအထူးစိတ်ဝင်စားမှုရှိနေကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယေကပြီးခဲ့တဲ့သတင်းပတ်အတွင်း UMFCCI ကတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာပြောကြားခဲ့ပါတယ်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုအများဆုံးရှိနေတဲ့မြန်မာနိုင်ငံမှာထိုးဖောက်ဝင်ရောက်ဖို့အမေရိကန်လုပ်ငန်းရှင်တွေဘက်ကပြင်ဆင်မှုတွေရှိနေကြောင်းလဲအမေရိကန်မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာတာဝန်ရှိသူတွေဘက်ကပြောပေမဲ့အခုချိန်ထိအလုံးရှင်းနဲ့ဝင်ရောက်လာနိုင်ခြင်းမရှိသေးတာဘာကြောင့်မလဲမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံဖို့အမေရိကန်လုပ်ငန်းရှင်တွေအတွက်အဓိကအတားအဆီးစိန်ခေါ်မှုတွေဘာတွေရှိနေပါလဲမိုက်အင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ
ဒီကနေ့ကြာတာပရီနေ့ကမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယာဟာရန်ကုန်မြို့က UMFCCI ရုံးချုပ်မှာတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအမေရိကန်မြန်မာရင်းနှီးမြှုပ်နှံမှုမြင့်တင်နိုင်ရေးအလားအလာတွေကိုဆွေးနွေးခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံကဗန်နာရေးနဲ့ငွေကြေးလုပ်ငန်းဆိုင်ရာတွေမှာအမေရိကန်ဘက်ကအထူးစိတ်ဝင်စားသလိုဒီလုပ်ငန်းတွေတိုးတက်အောင်မြင့်တင်နိုင်ဖို့အတွက်လည်းအမေရိကန်ဘက်ကကူညီပေးဖို့အသင့်ရှိနေကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေဘက်ကမြန်မာနိုင်ငံမှာခြေစုံပြစ်ဝင်ရောက်လုပ်ကင်ဖို့အခက်အခဲတွေရှိနေသေးဖြစ်ပါတယ်။ဘာကြောင့်လဲဆိုတာကိုတော့အမေရိကန်အာဆီယံစီးပွားရေးကောင်စီမြန်မာနိုင်ငံဆိုင်ရာစီမံခန့်ခွဲရေးမှူးကိုလှဖုံးမြင့်က VOA ကိုအခုလိုရှင်းပြပါတယ
်။အဓိကအကြလုံးထက်ခဲကတော့ကျွန်တော် reputational risk ပေါ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာမြန်မာနိုင်ငံဘက်ကဖိအားပေးမှုတွေနောက်ပြီးတော့စီးပွားရေးပိတ်ဆို့မှုလာလာဖြစ်ဖို့အဲအကြောင်းရင်းတွေနည်းနည်းလေးတွေ့လာတယ်တွေ့လာတဲ့အခါမှာတော်တော်များကျွန်တော်တို့ကမ္ဘာတိုင်းနက်ရှင်နယ်ကုမ္ပဏီတွေကဟိုမြန်မာနိုင်ငံတနိုင်ငံနဲ့မဟုတ်အာဆီယံတစ်ခုနဲ့မှာပါသူကတော့ဟာမဟုတ်ဘူးလေသူလောက်ရနိုင်ငံတွေကဟိုတကမာလုံးမှာရှိတဲ့နိုင်ငံတွေအကုန်လုံးမှာလောက်ရတာဆိုတော့သူစင်မြန်မာနိုင်ငံကဒီနိုင်ငံတကာရဲ့ဝန်မှာဒီရခိုင်ရေးနဲ့ပေါ့နော်ရခိုင်ရေးဒီပင်လယ်ရေးနဲ့အဲညှိစိုးနေတဲ့အချိန်မှာဟို political tension ရများတဲ့အတွက်ကြောင့်မလို့သူတို့ရဲ့လုပ်ငန်းတွေကမြန်မာနိုင်ငံတစ်ခုနဲ့မှာမဟုတ်ရှားနိုင်ငံတွေမှာဟိုကြက်ရိုက်မှာကြောက်တဲ့အတွက်လောလောဆယ်မှာတော့ခြေစုံပြစ်မှုတွေရဖြစ်တယ်အဲ့ဒါနံပါတ်1နံပါတ်2ကတော့ human capacity low ဆောင်နိုင်တဲ့လူစွမ်းအားရင်းလူစွမ်းအားရင်းနဲ့နည်းနေသေးတာဒါကလည်းဟိုအချိန်နဲ့ကြောင်းလဲသွားမှာဆိုတော့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့အမေရိကန်လုပ်ငန်းရှင်တွေဘက်ကပြင်ဆင်တဲ့အနေနဲ့ကောင်စီအဖွဲ့လိုမျိုးဖွဲ့စည်းထားတာလည်းရှိတယ်ဆိုတော့အဓိကအဲ့ဒီဖွဲ့စည်းကဘာတွေလုပ်နေလဲရှင်
နိုင်ငံပေါင်းစုံကမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုမှာပါဝင်ပြီးတော့ပတ်သက်နေတာကျွန်တော်တို့လည်းသိရတဲ့အတိုင်းပဲ။တော့တရုတ်ဆိုလည်းသူ AIB 1.1 drone နဲ့ဒီလက်မှတ်ရဆက်သွယ်ရေးမှာပံ့ပိုးရရှိမယ်။နော်ဂျပန်ဆိုလည်းအဲ JICA တို့ပါလို့လည်းပေါင်းပြီးတော့လုပ်ငန်းရင်းမြှုပ်နှံမှုမှာရောလက်မှတ်ရဆက်သွယ်ရေးမှာရောကိုရီးယားဆိုလည်းကိုရီးယားလည်းနော်လုပ်တာရှိ။အဲ့ဒီအချိန်မှာ American လုပ်ငန်းတွေကပြန်သုံးသပ်တဲ့အခါမှာသူတို့ရဲ့အားသာချက်ပေါ့။တရုတ်နဲ့ရှင်းရှင်းဂျပန်နဲ့ရှင်းရှင်းသူတို့ရဲ့အားသာချက်ကပါလေ။လောလောဆယ်မှာ AIB ကဒီပတ်ချက်ချတာနဲ့အရာငွေတော့ပိုက်ပြီးတော့ဆက်ရအားဖြင့်နိုင်ငံကိုဝင်လာလို့ရတဲ့အချိန်မှာကျွန်တော်တို့ကလမ်းမတာစောက်တဲ့နေရာမှာတော့တို့နိုင်ငံပြိုင်နိုင်တယ်သူတို့ထက်ပါလာကြတော့ကျွန်တော်တို့မှာဤပညာ American company တွေရဲ့ဤပညာ technology ကဘယ်နိုင်ငံမှရှင်းလို့လည်းမရဘူးလိုက်လို့လည်းမရဘူးအဲ့တော့အဲ့ဤပညာကိုကျွန်တော်တို့အဲ့အားသာချက်ကိုကျွန်တော်တို့ဘယ်လိုအသုံးချမလဲဆိုပြီးကျွန်တော်တို့စဉ်းစားတဲ့အခါမှာဒီအဓိကအကြီးဆုံးဤပညာ company တွေကိုကျွန်တော်စုပြီးတော့ကျွန်တော်တို့ American အကြီးအကဲစီးပွားရေးကောင်စီက US ICT Council ဖို့မြန်မာဆိုထူထောင်လိုက်ကျွန်တော်မျိုးကျွန်တော်မြန်မာပြည်မှာပြီးခဲ့တဲ့နှစ်ကပဲပထမဆုံးရုံးဝယ်စာဖွင့်ပါတယ်။ရုံးဝယ်စာဖွင့်ပြီးပြီးချင်းမှာနိုဝင်ဘာလမှာကျွန်တော်တို့ UMF စီစဉ်နေကျွန်တော်တို့နားလည်မှုစာကျွန်တော်ထိုးတယ်။ထိုးပြီးတော့ဥစားပထမမြန်မာနိုင်ငံရဲ့အစိုးရဦးတည်ထွင်သူလ ူငယ်လုပ်ငန်းရှင်တွေကိုဘယ်လိုမျိုးသောဤပညာကိုသုံးပြီးတော့သူတို့ရဲ့ပစ္စည်းသူတို့ရဲ့ကုန်ပစ္စည်းတွေသူတို့ရဲ့ဟို technology သူတို့ရဲ့အဲ့ဒါကိုဆက်ဆံခြင်းအဖြစ်တော့အာဆီယံ market တွေဒုညနိုင်ငံတွေနဲ့ရှင်ပြီးတော့ဒီဤပညာသုံးပြီးတော့ပြန်ပြူမလဲအဲ့အဲ့ဒါကိုကျွန်တော်တို့ training သဘောနဲ့ရောဟို company ချင်းချိတ်ပေးရတယ်ရောကျွန်တော်တို့ဖွံ့ဖြိုးတိုးတက်မှု agenda ကပါပြီးကျွန်တော်တို့ကိုကြီးဆောင်ရွက်နေပါတယ
်အဲ့ဒီညမှာဆဆွားအဲ့တရုတ်ရဲ့ဒီရင်းနှီးမြှုပ်နှံမှုကမြန်မာနိုင်ငံမှာအကြီးဆုံးနဲ့ဟိုဘယ်သူမှလောလောဆယ်ရှင်းလို့မရသေးဘူးပေါ့နော်အဲ့လိုအနေထားမှာဒီ American လုပ်ငန်းရှင်တွေဘက်ကနေပြီးတော့ပေါ့နော်သူတို့ရှင်းနိုင်မဲ့အလားအလာပေါ့နော်ဘယ်လိုသုံးသပ်လဲရှင
်ဟိုကျွန်တော်ခုနပြောသလိုပေါ့နော် American လုပ်ငန်းတွေကဝင်လာပြီးဆိုရင်လည်းသူတို့အလုံးရင်းနဲ့ဝင်တယ်လောလောဆယ်မှာတော့ခုနဒီနိုင်ငံရေးရရဲ့နောက်ပြီးတော့ဒီနိုင်ငံတကာ pressure ပြီးတော့စီဝိုင်းပေးစမှု sanction တွေဖြစ်ပေါ်လာမှာဖြစ်ပေါ်လာအောင်ဂျာမန်မှာအချိန်ကာလတစ်ခုတိုင်းတာတစ်ခုကိုကျွန်တော်တို့စောင့်ကြည့်နေတယ်အဲ့အဲ့ဒီဥစားကြော်လွန်သွားရင်တော့ American company ဝင်လာပြီဆိုတာကျွန်တော်ဟို USBC ကိုစားပြုလို့ရင်ပြောရမှာမဟုတ်ဘူးတိရုပ်လိုင်းလိုက်မှမရှိပါဘူးကျွန်တော်တို့ American လုပ်ငန်းတွေအကုန်လုံး 100% အကုန်လုံးကဒီလုပ်ငန်းလုပ်ပြီဆိုရင်နိုင်ငံတစ်ခုဝင်လာပြီဆိုရင်တာဝန်ပြီးတော့လုပ်ငန်းလုပ်ထုံးလုပ်စင်နေအညီလုပ်တယ်ကျွန်တော်တို့ကတိရုပ်လုပ်ငန်းတွေနဲ့အခုလောလောဆယ်ပါဝင်မရှင်းနိုင်တော့မှလုပ်ငန်းကျင့်ဝတ်ပေါ့နော်နည်းရှင်းတော့ဘယ်နည်းပြောပြောပါလို့ပဲပြောချင်ပါ
လက်ရှိမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးရှိနေတဲ့တရုတ်က25ရာခိုင်နှုန်းနဲ့ထိတ်ဆုံးကရှိနေပြီးအမေရိကန်ကတော့1ရာခိုင်နှုန်းနီးပါးမှာပဲရှိနေပါတယ်ရှင်
။မအင်ဂျင်နိုင်ပါရှင်။စီရောညီလာခံမှာမြန်မာရေဆွေးနွေးချမဲ့အခြေအနေကိုလည်းတင်ပြပေးချင်ပါတယ်။စီရောခေါ်အမျိုးသမီးများအပေါ်အကြမ်းဖက်မှုအလုံးစုံပပျောက်ရေး82ကြိမ်မြောက်ညီလာခံကိုဆွစ်ဇာလန်နိုင်ငံဂျီနီဗာမှာမနေ့ကဆက်လို့မတ်လ10ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။အခုလာမဲ့တောက်ချနေ့မှာတော့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဆွေးနွေးမှာပါ။အဲ့ဒီအတွက်ပေးပို့တဲ့မြန်မာဆိုင်ရာအစင်ခန်းစာတဲမှာတော့ရခိုင်ပြည်နယ်တွင်မွတ်စလင်အမျိုးသမီးတွေအကြမ်းဖက်ခံရမှုအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာဆွဆွဲချက်တွေကိုအရင်လိုပဲလက်မခံတုံ့ပြန်ထားတာတွေ့ရပါတယ်။ဒီအစင်ခန်းစာပြုစုမှုအခြေအနေနဲ့မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့စီရောသဘောတူညီချက်ပါလိုက်နာမှုတွေနဲ့ပတ်သက်လို့ဂျန်အဖွဲ့ညွှန်ကြားရေးမှူးမတ်မေစပယ်ဖြူကိုကိုသားညွန့်ဦးမေးမြန်းထားပါတယ်ရှင်။
မြန်မာဘက်ကတင်တဲ့အစီအစဉ်စာကမြန်မာအစိုးရတက်တက်ပဲလားမြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့တင်တာလား
ဒီခောက်တော့မြန်မာဒီအစိုးရရဲ့ပြည်တော်စီရင်ခံစားကဟိုဝင်ကြီးဌာနတွေပဲအဓိကသူတို့ဟိုပြင်ဆင်ပြီးရေးသားပြီးတင်တယ်ကျွန်တော်တို့အမျိုးသမီးအဖွဲ့တွေတော့ဒီခါမပါဘူးရှင
်မြန်မာနိုင်ငံဘက်ကတင်သွင်းတဲ့အခါမှာအစိုးရဘက်ကပဲတင်တာတွေ့တယ်ပြပဆိုလို့ရှိရင်တော့ဒီ human right watch တို့နောက်တခြားအဖွဲ့အစည်းချို့တင်တာတွေ့တယ်ဒါပေမဲ့ပြည်တွင်းကမြန်မာအဖွဲ့အစည်းတွေပြည်တွင်းက CSO တွေတင်တာမတွေ့ဘူးခင်ဗျာ
ဒီဟာတော့လေသူ interim report ပေါ့နော်အဓိကတော့ interim report ရဲ့သဘောတရားကစီတော် report လေးနှစ်တစ်ကြိမ်တင်ရတဲ့အခါမှာနှစ်နှစ်ပြီးတဲ့အခါမှာနောက်ဆုံးတင်ခဲ့တဲ့အစီအစဉ်ကပေါ့စီတော် committee ကဝေဖန်သုံးသပ်အကြံပြုထားတဲ့အချက်ကြီးရှိရယ်လေ
အဲ
့ဒါကအစိုးရအနေနဲ့ဓာရီပို့ပြီးတော့သူတို့လှုပ်ရှားပြီးပြီလေအပြောင်းလဲတိုးတက်တာရှိသလားဆိုတာအပြင်ခံရတာ哦အဲ့တော့ဒီ interim မှာတော့ကျွန်တော်တို့ကမတင်ဘူးလို့ငကိုလေးကစဉ်းစားထားတာပါပေါ့နော
်ဟုတ်ကဲ့လက်တွေ့အဖြစ်ကောဒီအမျိုးသမီးခွင့်ရေးနဲ့ပတ်သက်လို့အစိုးရဘက်ကတာဝန်ယူဆောင်ရွက်မှုတွေနဲ့ပတ်သက်လို့ကျင်းနေအားရစရာရှိပါလားခင်ဗျာ
ကျွန်တော်လည်းဆိုတော့ကျွန်တော်တို့ဒီ channel အစမ်းမှာပိတ်ပြီးတော့ထူးခြားတဲ့ပြောင်းလဲမှုတော့ပိတ်ပြီးအများကြီးဖြစ်ပြီးပေါ့နော်ဘာဖြစ်လို့လဲဆိုတော့အမျိုးသမီးတွေပေါ့အကျန်းတ်မသားစစ်ကာကိုရေးဥပဒေမူကျန်းရှိရလीကျွန်တော်တို့အဲ့ဒီမူကျန်းကိုရေးကျွဲနေတာဒီလို၅နှစ်ချေရောက်နေပြီပေါ့စိတ်ကျင်းနေအားရရလောက်အောင်ဟိုဆောင်ရွက်နိုင်တဲ့ဟာဦးစားပေးနိုင်တဲ့အမိထားတော့ရှိရဆိုတာကိုတွေ့ရတယ်။
ဆိုကချင်ပြည်နယ်မှာဆိုရှင်ကချင်ဆီယာမာလေးတက်ခံရတဲ့ကိစ္စရှမ်းပြည်နယ်မှာလည်းအလားတူချင်းနေအခုရခိုင်ပြည်နယ်မှာလည်းနိုင်ငံတကာကနေပဲပြည်ထောင်ဆွဆွဲနေတဲ့လိမ္မာဆိုင်ရာစော်ကားမှုတွေရှိတယ်။ဒါပေမဲ့အခုဖြည့်ရှင်းချက်မှာတော့ရခိုင်ပြည်နယ်ကိစ္စကိုတော့အဓိကထားဖြည့်ရှင်းပါလေ။ကျွန်တော်တို့ခြုံပြီးတော့ဖတ်ရတော့ရှားရင်တော့အရင်မြန်မာဆွေရကတုံ့ပြန်တဲ့ပုံစံအတိုင်းပဲသူတို့ဟိုနိုင်ငံတကာဆွဆွဲချက်တွေကိုလက်မခံတဲ့ပုံစံတွေ့ရပါတယ်ခင်ဗျာ။ဒါမတ်မီစပယ်ဖြူရဲ့အမြင်သိချင်ပါတယ
်။ပြောရမယ်ဆိုရင်တော့ပေါ့နော်ကျွန်တော်တို့ကဒီအခြေအနေအမှန်ကိုလေလာပုံသက်ဖို့ ਨੇ အချိန်မီမှန်ကိုဟိုပတင်းအမှန်ပေါ့လေအဲ့ဒါတွေကိုသင်ပြဖို့ဟိုဘလို့ဆောင်ရွက်နေရဲဆိုတာကိုဟိုထက်တွင်ရေးသားဖို့လိုအပ်နေတယ်လို့ကျွန်မတို့ကလည်းအဲ့လိုတော့ပုံသက်ပါတယ်ရေးပြင်အချိန်မီမှာဘာတွေဘလို့ဖြစ်ခဲ့တယ်လဲဘလို့ချင်းတွေရှိလဲဆိုတာကိုတော့ဟိုဒီအစိုးရအနေနဲ့ပေါ့နော်အဓိကမျိုးသမီးရေးလောက်ဆောင်တဲ့သူတွေအဲပြီးတော့လူမှုရေးအဖွဲ့တွေနဲ့ပေါ့လက်တွဲပြီးတော့ပဒင်းအခြေအနေအမှန်ကိုပေါ့သိနိုင်အောင်သင်ပြနိုင်အောင်ပေါ့ဟိုစူးစမ်းမယ်ဆိုရင်တော့စူးစမ်းလို့ရတဲ့နည်းလမ်းတွေအများကြီးရှိရပေါ့လေဒါပေမဲ့လောလောဆယ်မှာ အခြေအနေရရကြောင်းပေါ့နော်အဲ့ဒါမဖြစ်လာနိုင်သေးတဲ့အနေထားပေါ့
ဒီမြန်မာနိုင်ငံလုံးဆိုင်ရာအမျိုးသမီးကော်မတီဆိုပြီးတော့သူတို့အစိုးရကနေလှုပ်တဲ့အခါမှာဥမာဂျမ်လို့လိုမျိုးအဖွဲ့အစည်းမျိုးတွေဆရာစုအဖွဲ့အစည်းတွေပါဖိတ်ခေါ်ပြီးတော့ဆောင်ရွက်နေတာရှိပါတယ်အဲ့ဒါကတကယ်ပဲအစိုးရအနေနဲ့ရပ်ဖက်ဒီအမျိုးသမီးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုကအားရစရာကောင်းပါသလား
အဲ့တော့အရင်အစိုးရတွေလက်ထက်ပေါ့လေအရင်ကတော့အထက်ရှင်နေထက်စာရင်တော့ပါရဲဖြစ်ဖြစ်ကျွန်တော်တို့မှာဟိုဝင်ရောက်ပါဝင်ပြောဆိုဆွေးနွေးနိုင်တဲ့ space တစ်ခုရလာတာအဲ့တော့အမှန်ပါပဲဟိုဒီအစိုးရလက်ထက်ကြောင်းမှာကျွန်တော်တို့ကဒီမြန်မာနိုင်ငံလုံးဆိုင်ရာမျိုးသတိကော်မတီကိုဘာလို့မှာလဲတရားဝင်ပါခွင့်ရလာတာပေါ့နော်ဒါပေမဲ့လည်း space နဲ့ပြောရေးဆိုခွင့်ရှိလာတယ်ဆိုပေမဲ့တကယ်လက်တွေ့မှာဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့ပဲဖြစ်ဖြစ်မူဝါဒတွေကိုယ်ပိုင်တွေအကောင့်ထယ်ဖို့ပဲဖြစ်ဖြစ်ကတော့ကျမတို့မှာအခက်အခဲတွေ limitation ပေါ့အဓိကကတော့အများကြီးရှိနေပါသေးတယ်အပြစ်မြင်တဲ့သဘောနဲ့ပြောလို့ရတော့မဟုတ်ဘူးပေါ့နော်အရင်အတက်ဆိုင်ရင်မျိုးသမီးဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေမျိုးသမီးဖွဲ့တွေရဲ့အတန်အောင်နားထောင်မှုနဲ့အဲဒီ space တွေကိုပို့ပြီးတော့ပေးလာတာမှန်နေနဲ့လေတကယ်လက်တွေ့မှာသိတာထင်တာတဲ့အာရလက်တွေရအောင်တော့ပေါ့နော်လုံနိုင်ဖို့အတွက်တော့ကျမတို့မှာ barrier ဆိုအများကြီးရှိနေပါသေးရဲ့ရှင့
်။တာချန်ဒီဂျီနီဘာမှာပြုလုပ်မဲ့ကုလသမဂ္ဂဆွေးနွေးပွဲကိုတော့မြန်မာနိုင်ငံဘက်ကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တက်ရောက်မယ်လို့လည်းသိရပါတယ်ရှင့်။အခုကတော့ဒေတာတွင်းသတင်းတပုတ်ကိုဆက်ချင်ပါတယ်။ထိုင်းနိုင်ငံမှာလှေလုံသားတွေနဲ့ပတ်သက်လို့ရေလုံငန်းခွင်အခြေအနေဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့အဆိုကိုအမျိုးသားဥပဒေပြုလွှတ်တော်ကတညညွတ်ထဲသဘောတူလိုက်တာကြောင့်ရေလုတ်သားတွေအတွက်ခန်းစား권တွေရလာနိုင်မလားဆိုတဲ့အပေါ်မှာအလုတ်သမားအရေးဆောင်ရွက်သူတွေကကြိုးဆိုလိုက်ပါတယ်ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ရေလုံငန်းရှင်တွေကန့်ကွက်မှုတွေဆန္ဒပြမှုတွေဖြစ်နေတဲ့ကြားကပဲထိုင်းအစိုးရကရေလုံငန်း권အခြေအနေဆိုင်ရာသဘောတူညီချက်အပိုက် C188 ကိုသဘောတူလက်မှတ်ရေးထိုးဖို့အဆိုထိုင်းအမျိုးသားဥပဒေပြုလွှတ်တော်ထဲမှာတညီတညွတ်ထဲသဘောတူခဲ့တာပါဒီလိုသဘောတူညီခဲ့ပေမဲ့နိုင်ငံတကာစံချိန်စံညွန့်တွေအတိုင်းကတော့ရာနှုန်းပြည့်အမီတော့မရနိုင်သေးဘူးလို့လည်းဆိုထားပါတယ်။ဒီလိုသဘောတူခဲ့တာဟာမြန်မာရေလုတ်သားတွေအတွက်ကောင်းမွန်တဲ့အခြေအနေတစ်ရပ်ဖြစ်လာစေဖို့ရှိတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုတ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
။ဒီရှိရှိမှာဟုတ်တယ်အဲ့ဒီဟာအတိုင်းဖြစ်ရမှာဒါပေမဲ့လည်းသူကဆင်းကျက်နေနေပြောတာလေခြေကြီးအဲ့ဒီတော့တန်တဲ့အချက်လေးပြည့်ရခါကြရင်ကပင်လေပင်ကိုတန်းဝေးကိုအဲ့လိုမျိုးသုံးရက်နဲ့အထက်သွားပြီးငါဖမ်းတဲ့လေမျိုးအဲ့လိုဖြစ်ရမယ်ပြည့်ရခါကြရင်လည်းစာရင်းစာရုံးနေရာလုံးဝ international နဲ့စာရင်းစာရုံးနဲ့အညီကြရင်တော့အပြည့်ရတော့မရနိုင်ဘူးပေါ့တို့တော့လည်းလူမှုကလုံးအကျိုးခံစား권ကနိနာပြေးစားရှင်ပေါ့ဒါလိုမကျမ်းမာဘူးပေါ့ညာဖြစ်တယ်ဆိုလို့ရှိရင်လည်းကနား권သူ့ရဲ့အလုပ်ချင်းတတ်မှတ်ထားတဲ့အလုပ်ချင်းချိန်မှုစရဆိုတဲ့အချိန်ပို့ပေါ့အဲ့ဒါမျိုးလည်းပတ်သက်ပြီးလက်ရုံးမှုလုပ်ပြီးရဆိုလို့ရှိရင်တော့အဲ့ဒါတော့မဆိုးပါဘူးနာပြောတဲ့ဒီလူမှုကွန်ရက်ခံစား권ရပြီဆိုရင်တော်တော်လေးကိုအဆင်ပြေရပါတော့လေလုံငန်းဆိုတာပြည့်တဲ့အချိန်မှာအန္တရာယ်ပေါ့ညာလည်းများတယ်ပြီးတော့အခက်အတာတွေကအများဆုံးဖြစ်နေတာဟုတ်အဲ့လိုဖြစ်တဲ့ဆိုလို့ရှိရင်ဒုက္ခစား권ကုသ권တွေကနည်းတယ်လေဒီကောင်မဆိုတော့ဒါဖြစ်သွားရဆိုလို့ရှိရင်တော့တော်တော်လေးကောင်းသွားပါတော့နော်ဒီဟာနဲ့ပတ်သက်ပြီးတိတိကျကျတော့ဘယ်လိုလာမလဲတော့မသိသေးဘူးခလားအဲဒီအဲဘယ်တိုင်းတာဘယ်တိုင်းတာတော့တိုင်းတုံးပြည့်အာအံပိုးနိုင်မယ်ပြည်နယ်ပတ်တမ်းပြည်တိုင်းနာတော့နိုင်ငံတကာဆိုင်ရာစံနှုန်းနဲ့အညီတော့လုပ်ပြီးလို့ဖြစ်သေးဆိုရမယ်။ဒါမျိုးတွေထမလာသေးဘူး။
သဘောတူလက်မှတ်ရေးထိုးဖို့အဆိုကိုထိုင်းမျိုးသားဥပဒေပြုလွှတ်တော်မှာဖေဖော်ဝါရီလ15ရက်နေ့ကတညီတညွတ်တဲ့ထောက်ခံမဲရရှိခဲ့တာပါ။ပြီးခဲ့တဲ့နှစ်တုန်းကတော့ထိုင်းလူ့သမားဝင်ကြီးဟာမြန်မာနိုင်ငံနေပြည်တော်ကိုတွားရောက်ပြီးထိုင်းနိုင်ငံမှာရေလုံသား6000လောက်လိုအပ်တယ်ဆိုတဲ့အကြောင်းအကူအညီတွားတောင်းခဲ့ပြီးတဲ့နောက်မှာတော့ထိုင်းမှာလက်ရှိလိုအပ်နေတဲ့ရေလုတ်သားတွေဆေလွတ်ဖို့ကိုလည်းမြန်မာဘက်ကသဘောတူညီခဲ့ပါတယ်။ရေလုတ်သားတွေဆေလွတ်မယ်ဆိုရင်တော့သူတို့ကိုရေလုံငန်းခွင်မှာအလုပ်လုပ်နိုင်အောင်ကြိုတင်အသိပညာပေးမှုတွေလုပ်ရမယ်ဆိုပြီးထိုင်းရောက်ရှေ့ပြောင်းလို့တမားရေးဆောင်ရွက်နေသူတွေကတော့ပြောဆိုခဲ့ပါတယ်။ထိုင်းဆိုရအနေနဲ့သဘောတူလက်မှတ်ရေးထိုးပြီးပြီဆိုရင်တော့အလုပ်ရှင်တွေဘက်ကလည်းတကယ်လိုက်နာကျင့်သုံးဖို့လိုအပ်တယ်လို့လည်းဦးမင်းဦးကဆိုပါတယ်။
ဒါအလုပ်ရှင်တွေကလိုက်နာကျင့်သုံးရမယ်။ဟိုဒီလေသားတွေရတဲ့ဒီအခွင့်အရေးတွေကိုသိဖို့လိုတယ်လေ။အလုပ်ရှင်တွေကိုလည်းတရားကိုရှင်းပြရင်တို့ရဲ့တာဝန်ဝတ္တရားပေါ့။တို့အနေနဲ့ဒီလူသမားတွေအပေါ်မှာဒါတို့ပံ့ပိုးပေးရမယ့်အပိုင်းဒါတွေကိုသိဖို့လိုတယ်
။ဒီဆုံးဖြတ်ချက်တွင်လိုက်နာရမယ့်စီမင်းစည်းကမ်းတွေဟာအလုပ်ရှင်တွေအပေါ်လိုက်နာဖို့ခက်ခဲတယ်ဆိုပြီး2018ခုနှစ်အောက်ဂုတ်လဇန်ပိုင်းကစပြီးငားလုပ်ငန်းရှင်တွေကကန့်ကွက်စာတွေတင်ခဲ့ပါတယ်။ထိုင်းအစိုးရအနေနဲ့ဒီစီမင်းစည်းကမ်းတွေအတိုင်းအတည်ပြုမယ်ဆိုရင်တော့ခရိုင်22ခုက Nathan Lilung and Shiniga, Clearly Matrape, Sana Topo Dome, so be Josu Taraba. Dina Maro, Kayai de Choma, Clearly Matrape, Kangwes Sana Piamurile, she gave Arishin.
Syrian and a dream of Pami Tare, Islamic, Sonya, IS a poet, Dakai Binide, Uyopa Nang and Darigo, the Sanya Nang and Riga Piancobo, American Damra Donet Triya, Damsu Jago, Uyopa Mohammed Becca, no Saint Nijavare, Dear Janguro Henry Richway, Dream People Tavareshi. Islamic, a Sonya, IS a poega, the Chenung Haros, 2 kilometer, the Danger Ne, and Neso, Lubau Shetanugo, Ocho Kiraba. A kuro a jump at Warazwe, a sunya opwega, Bagumurega, Niangeli de Kube, Jamarore, American Taupan Tare, Syria Democratic Dapuriga, Bagumugo, a pientan, Daikai Niraba, Bigate Deningu Nidongaro, American Tamra, Donet Tranga, Islamic Ochoke, Galifate Nemi, Jasong no Melu, Dritta Lumugu Yama, Jita Kebare, Dabi met Didrimba Gong by Munima, Jimpade, Lojoye, Saya, Nila Gango, Deyao Jare, Mahamed Dwigaro, Dikesa, Bom, Yimaya, Pine Javare, Katanang and Jai Wenji, Sheikh Mohammed bin Abdul Rahmangaro, Kulu Biovare.
There are territories being liberated, but ISIS or terrorism is not defeated yet.
Maybe we can be Lumia Davide, IS Tamamo, Jeffa Waraguro, Chief Mona Diba, Padang Nesuro, Vodia Wanga says she may be, Lurile, she needs a pitlu, Lute Sudamurigale.
The body aya, Sunyamu Sanya, Nengenega Lila Yi, Tanaga, Bamauka, Bita Numangaro, Islamic Sunya, IS a poet Nine, Tauni Chide, Dekaye, the Madri, Shini, Nine, Lup, your body.
Not all of them are in that territory that they still have.
Alongaro, Dine Mirema, Simili Babu, Kakwanija, everybody, Etega, Nyapiagaro, Chia, Chotadawagi. Musso machine jare, Raka machine jare, Pianabu sound jarawa.
Syrian and Gandrima Pami Tade, IS Taikaye the Mashia Jogu, Uyoba Becca, Bianle Koyubo, American Tamra, Tranga, Yeta Gebi, Piama Kobuso ye, Dilurego, American Nine, Malueta Mashamna, Lube Yame, a chain ni Pilla Nine B, Dilurega, Uyoba Dego, Singwen Dwali Melu, Piosu Tabare. American Tamanaye, Drinzagago, Mohammed Dwipeka, Lit Hadine, Lu, Republican Luto, Maha, Tare Isaga, Viuigu, Biovari.
In the past, Europeans have wanted us
to. Dekai the Marigo, Guantanamo, Tinte in Tarongaro, Uyopanangania, Drugo, Pianbi, let up visiting Araba. Ido Drunanganima, Dilurigo, Tawon, you, Tinte Matawau. Ido Diluriga, Sinibingo, Pian Dwajara, Tamamole.
ตรุณနိုင်ငံရင်းနေမှာပဲအကျံဖက်ဝါရာဇွဲတိုက်ခိုက်မှုတွေလောက်ကြပါတယ်ဥရောပအနေနဲ့ဒီဖြစ်ရတွေကနေသင်္ကန်းလာယူပြီးဒီတိုက်ခိုက်ရေးတမားတွေကိုပြန်ခေါ်နောက်တာဝန်ယူထိန်းသိမ်းမှုပြင်ဆင်မယ်လို့မျှော်လင့်ရပါတယ်တမရထွန့်ရဲ့ တာပေမဲ့လည်းအမေရိကန်သမ္မတရဲ့တွစ်တာမှာရေးသားလိုက်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးလုံခြုံရေးဆိုင်ရာညီလာခံမှာတော့ISIS အစွန်းရောက်အဖွဲ့ကိုချေမှုန်းနိုင်မလားဒါမှမဟုတ်လေကမ္ဘာချင်းချောက်မှုတစ်ခုအဖြစ်ပြန်ဖြစ်လာမလားဆိုတဲ့အပေါ်မှာအဓိကထားဆွေးနွေးမှုတွေနဲ့ကြီးစိုးနေခဲ့ပါတယ်ဆီးရီးယားနိုင်ငံတွင်ဖမ်းမိထားတဲ့နိုင်ငံသားတိုက်ခိုက်ရေးသမားရှေ့ရာဂျိုတို့အရေးကိုကင်တွ ေးဝန်ကြီးကတော့ဒီလူတွေဥရောပကိုပြန်လာခွင့်မပြုရေးအလေးထားဆောင်ရွက်ချက်ရမယ်လို့ယူဆတဲ့အကြောင်းဘရက်ဆဲမှာတနင်္လာနေ့ကလုပ်တဲ့အစည်းအဝေးမှာပြောဆိုပါတယ်ပြင်သစ်တရားရေးဝန်ကြီးကတော့ပြင်သစ်အနေနဲ့အမိန်ပေးညွှန်ကြားချက်တွေကိုတုံ့ပြန်မှာမဟုတ်ဘူးလို့တနင်္လာနေ့တုန်းက France 2ရုပ်သံကိုပြောဆိုထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ19ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာဆိုင်ရာသတင်းကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာပို့ချခြင်းနဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့
တရုတ်ပြည်ရဲ့ဝီချက်မှာသွားပြီးတော့ရောင်းတဲ့လူတွေကတော့သူတို့စိတ်ကြိုက်တယ်
စီးပွားရေးအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင်။ကိုကျော်အောင်လွင်ကစူးစီးပြီးမိုင်းအင်ဂျင်နိုင်တဲ့အတူတင်ပြထားပါတယ်
။မြန်မာနိုင်ငံရဲ့အခြေခံဥပဒေဆိုင်ရာကြက်တဲနဲ့ပတ်သက်ပြီးတော့လယ်ရီဂျေကင်ရေးသားတဲ့ဆောင်းပါးကိုဘန်ကောက်ပို့သတင်းစာမှာဖေဖော်ဝါရီလ18ရက်နေ့ကပေါ်ပြထားပါတယ်။2020ခုနှစ်ရွေးကောက်ပွဲတွေမတိုင်ခင်18လအလိုမှာဒီမိုကရေစီအင်အားစုတွေကအခြေခံဥပဒေကိုအတိုင်းအတာတစ်ခုထိပြင်ဆင်မှုခြေလှမ်းစတင်လိုက်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအဆိုကိုလွှတ်တော်အတွင်းမှာစစ်တပ်ကိုယ်စားလှယ်အားလုံးကလက်မခံပေမဲ့လည်းတခြားကိုယ်စားလှယ်400နီးပါးကထောက်ခံခဲ့ကြပါတယ်။အခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စဟာ2015ခုနှစ်ရွေးကောက်ပွဲမဲဆွယ်မှုကာလတုန်းက NLD ပါတီရဲ့အဓိကမဲဆွယ်ချက်၃ခုထဲကတစ်ခုပါ။နောက်အဓိကနှစ်ချက်ကတော့တရားဥပဒေစိုးမိုးရေးနဲ့အမျိုးသားပြန်လည်တည်မြဲရေးပါပဲဒီသုံးချက်ကိုလှုပ်ဆောင်မယ်လို့ဆိုခဲ့တာကြောင့်လဲတိုင်းရင်းသားတော်တော်များများက NLD ပါတီကိုမဲပေးခဲ့ကြပြီး2015ခုနှစ်ရွေးကောက်ပွဲမှာမဲအပြတ်သတ်တဲ့ NLD ပါတီအနိုင်ရခဲ့ပါတယ်ဒါပေမဲ့လည်း NLD အစိုးရအနေနဲ့သူတို့ပြောထားခဲ့တဲ့ကိစ္စတွေအပေါ်တိုးတက်ဖြစ်ထွန်းအောင်မလုပ်နိုင်ခဲ့တာတွေနဲ့အခြေခံဥပဒေပြင်ဆင်ရေးကိုလည်းမစတင်နိုင်ခဲ့တာတွေကြောင့်ဗမာမဟုတ်တဲ့တိုင်းရင်းသားမဲပေးသူတော်တော်များများက NLD အစိုးရအပေါ်စိတ်ပြက်လာခဲ့ကြပါတယ်အခြေခံဥပဒေကိုပြင်ဆင်ဖို့တော်တော်လေးခိုင်းအောင်လဲမြန်မာစစ်တပ်ကအသေးချာလှုပ်ထားတာပါအခြေခံဥပဒေပြင်ဆင်ရေးကိုလွှတ်တော်ကိုယ်စားလှယ်တွေရဲ့20ရာခိုင်နှုန်းကသာတင်ပြမယ်ဆိုရင်လက်ခံလို့ဖြစ်တယ်ဆိုပေမဲ့တကယ်တမ်းပြင်ဆင်နိုင်မှုကလွှတ်တော်ကိုယ်စားလှယ်တွေအားလုံးရဲ့85ရာခိုင်နှုန်းကထောက်ခံမှဖြစ်ပါလိမ့်မယ်ဒါကဖြစ်ဖို့အတော်ခဲရင်တဲ့ကိစ္စပါလွှတ်တော်တွင်းကစစ်တပ်ကိုယ်စားလှယ်တူဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကတော့အခြေခံဥပဒေကိုမပြင်ရဘူးလို့စစ်တပ်ကိုယ်စားလှယ်တွေဘက်ကပြောနေတာမဟုတ်တဲ့အကြောင်းနဲ့လုံထုံးလုံနီးတိုင်းလုံမယ်ဆိုရင်တော့ပြင်ဆင်လို့ရတဲ့အကြောင်းသတင်းတော်တွေကိုပြောပါတယ်ဒီမိုကရေစီပုံစံနဲ့အခြေခံဥပဒေပေါ်ပေါ်ရေးအတွက်အကွေအကောင်နဲ့အလှည့်အပြောင်းတွေကတော့တော်တော်ကြံနေပါသေးတယ်2020ခုနှစ်ကြာရင်ကျင်းပမဲ့ရွေးကောက်ပွဲတွေကတော့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကန်အုပ်စုတွေအကြားငင်းငယ်လုပ်ငန်းစဉ်တွေတိုးတက်မှုရရှိရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးစတဲ့ကိစ္စရပ်တွေကိုတိုးတက်ဖြစ်ပေါ်လာအောင်ဘယ်အချိန်မှာဘလို့လုပ်ကြမလဲဆိုတာတွေအပေါ်မူတည်ပြီးအဆုံးဖြတ်ပေးပါလိမ့်မယ်ရွေးကောက်ပွဲမတိုင်ခင်အချိန်ထိတော့ NLD ပါတီကပေးထားတဲ့ဂရီတွေဖြစ်တဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတစ်ခုကတော့လွှမ်းမိုးနေပါလိမ့်မယ်လို့ Larry Jagan ရဲ့ဆောင်းပါးကို Bangkok Post သတင်းစာမှာဖော်ပြထားပါတယ
်တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေရဲ့အကျိုးရလဒ်တွေကိုခန်းစားကြပါစို့ဆိုတဲ့ခေါင်းစဉ်နဲ့ပိုင်ရှီဟောင်းရေးသားတဲ့ဆောင်းပါးကိုတရုတ်အစိုးရပိုင် Global Times သတင်းစာမှာ February 18ရက်နေ့ကဖော်ပြထားပါတယ်NLD အစိုးရရဲ့အုပ်ချုပ်မှုတက်တန်းနှစ်နှစ်ကျော်ကာလအတွင်းအမျိုးသားပြန်လည်တည်မြဲရေးကိစ္စကိုအလေးနက်ထားပြီးအားထုတ်ခဲ့တယ်ဆိုပေမဲ့လည်းထွက်ပေါ်လာတဲ့ရလဒ်တွေကတော့ကျေနပ်လောက်စရာမရှိဘဲဖြစ်နေပါတယ်။အဲ့ဒီအမျိုးသားပြန်လည်တည်မြဲရေးကိစ္စနဲ့ပဲ NLD အစိုးရကမလုံနိုင်မရှားနိုင်ဖြစ်နေပါတယ်။ပြည်သူလူထုရဲ့ဘဝတွေမြင်မာလာရေးနဲ့တိုင်းပြည်စီးပွားတိုးတက်လာရေးဆောင်ရွက်မှုတွေကိုလည်းထိထိရောက်ရောက်မလုံနိုင်ပါဘူး။စီးပွားရေးအခြေအနေတွေတိုးတက်မှုမရှိလာဘူးဆိုရင်လာမယ့်2020ပြည့်နှစ်ကျရင်ကျင်းပမယ့်ရွေးကောက်ပွဲတွေမှာNLD ပါတီအနိုင်ရဖို့အလားအလာတွေပေါ်ထိခိုက်မှုတွေရှိလာပါလိမ့်မယ်။အဲဒါကြောင့်လဲစီးပွားရေးနဲ့လူမှုဘဝမြင်မာရေးကိစ္စတွေကို NLD အစိုးရကအရေးတကြီးကိစ္စတွေဖြစ်ဆောင်ရွက်နေပါတယ်။ယင်းနှိမ့်ညွတ်နယ်မှုဆိုင်ရာဥပဒေတည်အရမြန မြန်မာနိုင်ငံသားပိုင်စီးပွားရေးလုပ်ငန်းမှာနိုင်ငံသားက35ရာခိုင်နှုန်းအထိယင်းနှိမ့်နှံခွင့်ရှိပြီး35ရာခိုင်နှုန်းကျော်ရင်တော့ဒီလုပ်ငန်းကိုနိုင်ငံသားစီးပွားရေးလုပ်ငန်းအဖြစ်သတ်မှတ်မယ်လို့ဆိုပါတယ်။ဒီလိုစီးပွားရေးအရဆွဲဆောင်မှုတွေလှုပ်လာခဲ့တဲ့ဆိုပေမဲ့လည်းယင်းနှိမ့်နှံမှုတွေရဖို့လှုပ်ဆောင်ရမှာကြော်လွှားရမယ့်အခက်အခဲတွေရှိနေပါတယ်။မြန်မာနိုင်ငံကအလုတ်ကိုင်ဈေးကွက်ဟာမတည်ငြိမ်တဲ့အပြင်အလုတ်သမားတွေရဲ့ကျွမ်းကျင်မှုအရေးအသွေးကလည်းနှိမ့်ချနေပါတယ်။အလုတ်သမားတပိတ်တွေတော်တော်များများလဲအခုနှစ်ပိုင်းတွေအတွင်းရှိနေခဲ့ပြီးဒီပြဿနာတွေကိုအစိုးရဘက်ကထိထိရောက်ရောက်မဖြေရှင်းပေးနိုင်ပါဘူး။တချို့နိုင်ငံသားကုမ္ပဏီတွေဆိုရင်မြန်မာနိုင်ငံကနေထွက်ခွာပြီးအိမ်နီးချင်းနိုင်ငံတွေကိုပြောင်းပြီးလုပ်ကြပါတယ်။မြန်မာနိုင်ငံကအခြေခံအဆောက်အုံတွေကလည်းခင်မမီပါဘူး။လျှက်စစ်တပ်ကလည်းတော်တော်နှဲနေပါတယ်။တချို့မြန်မာတွေကလည်းနိုင်ငံသားတွေရဲ့စီးပွားရေးလုပ်ငန်းတွေကိုမလိုလားတဲ့သဘောထားတွေအစွဲတွေကလည်းရှိနေပါတယ်။မြစ်ဆုံရေကတာတိဆောက်ရေးကိုအပြေးအတိုင်းရပ်တန့်ဖို့မြန်မာအစိုးရကိုတောင်းဆိုမှုတွေရှိနေပါတယ်။ရိုဟင်ဂျာအရင်းနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကမြန်မာကိုအကြီးအကျယ်ဝေဖန်ပစ်တင်နေတာကြောင့်အင်အားကြီးနိုင်ငံတွေထဲမှာမြန်မာအနေနဲ့မိခိုးအားထားလို့ရတဲ့နိုင်ငံအနည်းငယ်ပဲရှိနေပြီးအဲ့ဒီထဲမှာတရုတ်နိုင်ငံလည်းပါဝင်ပါတယ်။မြန်မာနိုင်ငံရဲ့အကြီးအမားဆုံးအိမ်နီးချင်းနိုင်ငံဖြစ်တဲ့တရုတ်ဟာမြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးမှာတက်ကြွတဲ့အခန်းကဏ္ဍကနေဆက်ပြီးပါဝင်သွားမှာဖြစ်ပြီးတက်နိုင်သလောက်မြန်မာကိုအကူအညီပေးသွားမှာပါ။တရုတ်ဆိုရရဲ့ကမ္ဘာလန်းစီမံကိန်းအတွင်းတရုတ်နဲ့မြန်မာပူးပေါင်းဆောင်ရွက်မှုတွေကနေကြီးပွားတိုးတက်မှုတွေဖြစ်ထွန်းလာမယ်ဆိုတဲ့ယုံကြည်မှုအတွက်ကျွန်တော်တို့မှာတေချာတဲ့အချက်တွေရှိပါတယ်လို့ဘိုင်ရှီဟောင်းရဲ့ဆောင်းပါးကိုတရုတ်ဆိုရပိုင် Global Times သတင်းစာမှာဖော်ပြထားပါတယ်ရှင်။
ကိုကျော်လင်းနဲ့မတ်ရင်ချင်းနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ည9:00 VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတာကိုလည်းသောရရှင်တို့နဲ့မိတ်ဆက်ပေးပါရစေ
သောရရှင်များခင်ဗျာလက်ရှိအာဏာရ NLD ပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မယ်ဆိုတဲ့ကတိနဲ့အာဏာရခဲ့တယ်လို့အခုလည်းပဲဖွဲ့စည်းပုံပြည်ရေးခြေလှမ်းတချို့ကိုလှမ်းလာပါတယ်အတိုက်ခံကြန့်ခိုင်ရေးနဲ့တက်မလို့ဘက်ကလည်းဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီးတော့သဘောထားရှိတဲ့အကြောင်းပြောဆိုထားတာတွေရှိပါတယ်။ဒါပေမဲ့လို့ဖွဲ့စည်းပုံပြင်ရေးမှာအာဏာရပါတီနဲ့အာဏာရှိစစ်တပ်ခေါင်းဆောင်တွေကြားမှာသဘောထားကတော့မတူပါဘူး။ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်တွေဘလောက်ထိအလားအလာကောင်းရှိပါသလဲ၊ညှော်လင့်လို့ရပါသလား။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ view တွေကိုကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်လို့ရှိရင်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823555လေးဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါညချမ်းတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုကတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာပါရှင
်။ဒီကနေ့မင်းတင်ပြမယ် Idiom အသုံးက
Break a leg
ဖြစ်ပါတယ်။စာလုံးပေါင်းကBREAK break ကချိုးတာ A ကတခုတချောင်း LEG leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ ADM ဆိုတဲ့တော့ right ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းသလာတဲ့နောက်ချောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အရှင်ပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်တဲ့ဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆုတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအရှင်ပြပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအရှင်မပြေဖြစ်တဲ့အယူရှိပါလေဒါကြောင့်မလို့ break a leg လို့တူဦးကပြောလာတယ်ဆိုရင် idiom ဆိုရဲ the white day ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crowe ပြတဲ့ဥမာကတော့
It's important for our first performance tonight to be a successSo, break a leg, everybody.
ဒီညကမေပွဲက ကျွန်တော်တို့ရဲ့ပထမဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကံကောင်းပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကံကောင်းပါစေ၊အဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်အစီအစဉ်တင်ဆက်တဲ့ American Idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရုပ်သံအစီအစဉ်မှာလည်းထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။မြမကျောက်စင်းရဲ့အဓိကဈေးကွက်ကတဲဝဲလက်ပေါ်မှာမူတည်နေတာဖြစ်ပါတယ်။တရုတ်ဘက်ကကျောက်စင်းဝယ်အားကျလာတဲ့အခြေအနေကြောင့်ကျောက်သမားအများစုကတရုတ်လူမှုကွန်ရက်ဖြစ်တဲ့ WeChat ပေါ်မှာတင်ပြီးတော့ဝယ်လက်ကိုမျှော်ရတဲ့အခြေအနေရောက်နေပါတယ်။ WeChat ပေါ်ကနေကြောက်ရောင်းရတဲ့အခြေအနေနောက်ကျောက်စင်းဈေးကွက်အတွက်နေဆက်မှာတရဝင်ဈေးကွက်ဖွင့်ပေးနိုင်ရေးကိုလည်းမျှော်လင့်နေကြတာပါ။မန္တလေးအခြေစိုက် KKT ကျောက်မြတ်ရောင်းဝယ်ရေးကဒေါ်ခက်ခက်တင်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီကတော့ကျွန်တော်တို့ဒီကြောင့်ဆိုတာကတော့ဘယ်လိုနည်းနဲ့ပဲဒီတရုတ်ကိုပဲအားကိုးပြီးရောင်းနေရတဲ့သဘောပါပဲ။တရုတ်ပြည်မှာကတော့အရင်တော့ဆိုရင်တွားရောင်းလို့အဆင်ပြေရပေါ့နော်။အခုဆိုရင်တရုတ်ပြည်မှာတွားရောင်းရတာလည်းအဆင်မပြေဘူး။တရုတ်ပြည်ကဈေးကွက်ကွာလေရှင်နေမကောင်းပေါ့နော်။တရုတ်ပြည်ကတကယ်ချင်းနေဆိုင်ရန်တွေပါရင်ဖွင့်ထားတယ်။သူတို့ကိုယ်တိုင်ကလည်းကျွန်တော်တို့စီကိုပြန်ပြီးတော့မဝယ်နိုင်ဘူးဖြစ်နေတာရှင်။အဲ့ဒါဆိုတရုတ်ပြည်ကဈေးကွက်ကတိတ်ပြီးတော့မဝယ်နိုင်တဲ့အခြေအနေမျိုးပေါ့နော်။ဒီမှာကျတော့လေဒီချက်တွေနဲ့ပါပြီးတော့တရုတ်ပြည်သားရောင်းလာတော့ရှိတယ်။ဒီဒီချက်တွေနဲ့ကျတော့သူတို့တရုတ်တွေကဒါလည်းတို့တို့လောက်ပိုင်ရရှိတယ်။ကျမတို့ကမလုတ်တက်ကြဘူးပေါ့နော်။လုံလဲမလုံနိုင်ဘူး။အဲ့သူတို့ကအဲ့ဒီဝီချက်မှာကျတော့လေသူတို့တိုက်တဲ့ဈေးကိုပေးတယ်။ဟိုပေါက်ဈေးမဟုတ်ဘူးပေါ့မှာလေ။အဲဒီမဟုတ်တဲ့ကကြတော့တကယ်တန်မိုးရှိတဲ့ပစ္စည်းတွေကြရင်တော့အဲ့ဒီဝီချက်ဝိုင်းမှာကျွန်တော်တို့မရောညာဘူးပေါ့နော်။အမီတော်ပစ္စည်းလေးတွေ၊ခါးပိုင်းပစ္စည်းလေးတွေ၊အောက်ပိုင်းပစ္စည်းလေးတွေကတော့ဝီချက်နဲ့ပဲရောင်းရဝေးကြတယ်ပေါ့နော်။ကျွန်တော်တို့တရုတ်ပြည်ကိုသွားတဲ့ခါကြတော့လည်းအဲ့ဒီဝီချက်ကတော်တော်ကိုကြီးရကြတယ်ပေါ့နော်။ဆက်တော့သူကမမြင်ရပဲနဲ့သူတို့စိတ်ကျဲထင်လာတဲ့ဈေးတွေအဲ့လိုပြီးတဲ့ခါကြတော့ဇယံတရာဈေးကွက်ကိုဖြစ်နေတာပေါ့နော်။အဲ့လိုဖြစ်နေတယ်။
ကျောက်စင်းကခုနမခက်ခက်တင်ပြောသလိုတရုတ်ကိုပဲဒါအားကိုးကြရတာပါဆိုတော့တရုတ်ဘက်ကဘာကြောင့်များကြသွားတာလဲဗမာဘက်ကအခွင့်အရေးဘာတွေကောက်လို့လားဘလို့ကြောက်မှလဲရှင
်အဲကျမထင်တာတော့ဗမာဘက်ကလည်းတချို့အခွင့်ကောက်တယ်ပေါ့နော်အခွင့်ကောက်တယ်ဆိုတော့မရေကျမတို့ကျမကိုယ်တိုင်လည်းအခုဆိုရင်တရားဝင်အခွင့်ကိုစောင့်တဲ့အတွက်ကြောင့်ကျမကိုယ်တိုင်လည်းအခွင့်စောင့်ပြီးတော့ပဲရောင်းချင်တယ်ပေါ့နော်အခွင့်ကောက်တော့ကျမသက်ခံတယ်ဒါပေမဲ့သူတို့ကိုယ်တိုင်ကကျမတို့သူတို့ဒီမှာကျမတို့ရဲ့ကြောက်တွေကအများကြီးရောက်သွားပြီးမှရှင်းပြောရင်သူတို့ရဲ့ကြောက်တွေများနေတဲ့အတွက်ကြောင့်မို့လို့သူတို့အင်ဒီပင်အဲ့လိုပေါ့နော်သူတို့ဈေးကွက်ကျတယ်လို့ကျမတို့ပထမအစိုးရလက်ထက်သေးကဒီကြောက်တွေကတော်တော်ပုံသွားပြီပေါ့အခုချိန်လည်းသူတို့ဟိုသူ့ကြီးတွေကလည်းသူတို့ပြည်နဲ့ရှားလာတယ်ကြောက်တွေကရှားလာတယ်ကြောက်ကရှားလာပြီးတော့လူကြီးတဲ့ချိန်မှာလည်းကြောက်ကမရအောင်ဒါပေမဲ့တကယ်ဝယ်ပြီးပြန်တော့လေတကယ်ရောင်းတဲ့ခါကျရင်လေရောင်းရတယ်မှာရောင်းရတယ်အဲ့လိုမျိုးပေါ့နော်ဈေးကွက်ကမမှန်တော့ဖြစ်နေပါဘောနော်အမဟိုရှင်းရှင်းလွန်းတော့မှသူတို့စီမှာတောက်ပြီးပုံနေတာပုံနေတဲ့ခါကျတော့သူတို့ပြီးတဲ့ဈေးနဲ့ပဲကျမတို့ကရောင်းနိုင်ရောမရောင်းနိုင်ရောလေအဲ့လိုပုံစံမျိုးကြီးနောက်သူတို့တရုတ်ဝီချက်လူတွေကလည်းဆိုလို့ရှိရင်ကြောက်ကြောက်နားမလဲဘူးနားမလဲပဲနဲ့သူတို့လူမျိုးတွေအလုပ်တစ်ခုဖြစ်အောင်လို့သူတို့လုပ်တဲ့ပုံစံလိုပဲခုနဝီချက်ဆိုရင်လည်းသူတို့ကန့်တက်လိုက်ပြီးမှရကျွန်တော်ပုံမှာဒီကနေပြောဝီချက်ကိုရိုးရိုးလုပ်လို့တောင်မှတိတ်အဆင်မပြေတော့ဘူးတရုတ်ပြည်ကနေထောက်ခံမှလာကျွန်တော်ပြန်ပြီးလုပ်လို့ရတဲ့အနေအထားမျိုးရှိခဲ့တယ်ခုဝီချက်ကကျွန်တော်ပြန်လုပ်ခဲ့ရတယ်ပေါ့နော်အဲ့လိုပဲဒီကြောက်ကိုလည်းသူကဝီချက်တွေနဲ့ရောင်းတဲ့ခါကျတော့အခုကတစ်ဖက်ကသူကလည်းဒီဖုန်းပေါ်ကနေအမြင်နဲ့ပဲဝယ်ကြတယ်အမြင်နဲ့ပဲရောင်းရတဲ့ခါကျတော့တချို့တန်ဖိုးမရှိတဲ့ပစ္စည်းမှလည်းဈေးရတင်ရတော့မယ်အတမိုးကြီးတကယ်ကြည့်ကြည့်ကြတယ်လေဈေးမရနိုင်ပေါ့မှာရဲ့အဲကြတော့ဒီဟာပေါ်ပေါ်သွားတယ်လို့ပုံစံမျိုးလေးဖြစ်နေတယ်ပေါ့နော်အဲ့ဒီဒီချက်ကလည်းဒါနဲ့လုံးလုံးစေကြတော့လေစောင့်ဝင်နေရတယ်အဲ့ဒီဝီချက်မှမရှိနေလေကျမတို့ဒီမန်လေးကျောက်ဝိုင်းမှာကျတော့လေအဆင်မပြေဘူးမှာအဲ့လိုဖြစ်
အဲ့တော့ဒီမန်လေးကျောက်ဝိုင်းကအဓိကတော့ဒီဆိုင်မှာတင်ရောက်လာတဲ့ဝီချက်ပေါ်မှာဓာတ်ပုံလေးတွေတင်ပြီးတော့ဒီလိုပဲဟိုဝိုင်းသဘောမျိုးရောင်းနေကြရတာပေါ့နော်
Okay, okay, my Jama so in the Kujana Moma Jama San Chen Harry. Tabinet, Jama to me go near Ebbe La Jama Lara. Oh, do we chat the Yogi? We chair Mare, the Mata Chuki, why not? Was I you, Pete Harry or Tonya, the little Tony, the Pono? I rally with the Maya. And
what, Jaw, why my your jump wing at Jadavadla, Poma Melashin?
Jaw, why my Jaro? Tomorrow jump with the Catan, see ya. ญาติบ่เนาะพี่ญาติเนี่ยจับกับชะป่ะเลยจมรุเปลี่ยนอย่างในขาจังจ้ะเลยจมรุเวเรซีโหยัดกินเลยญาติเอ็มไม่ยัดกินเลยไม่เอาบ่เนาะเนเนจู่ตัวได้เลยสิเดบ่เนาะไอ้หลูบ่ยาวอ้าดีกว่าปุ๊นี่เนเนนี่เพี้ยนเนี่ยปุ๊มาတော့มูดีเลยมาแต่เนเนจิ้งไปบอกก็ตะเฉ็ดลงไม่ได้หรอกยังน้อยจริงจมรุถ้าว่าพี่ดาบลาวยาไม่สิเลยคันนี้ตรัสได้ยาเลย
ခုနောက်ပိုင်းကတက်လို့မရတော့တချို့ပြည်စည်းတွေဆိုလည်းတော်တော်များများထွက်တယ်ပြည်စည်းညာရရှိအဓိကတော့အဲ့ဒီဝီချဲရဲ့သူ့ရဲ့ဖုန်းအောက်မှာကျွန်တော်တို့ကတော်ပြီးတော့ကလေးတွေတူးနေကြတယ်ပေါ့နော်အဲ့ဒီချိန်မှာတော့ဘုရားကဝယ်တဲ့လူနဲ့တွေ့မှသာတယ်ကျွန်တော်တို့ရောင်းရမှာအဲ့လိုမျိုးပေါ့နော်ဟုတ်တရုတ်ဘက်ကိုကြောက်တာတော့လမ်းမှာဗမာဘီဘက်ကတရားဝင်မဟုတ်ရှင်တော့အဖမ်းစီးခံရနိုင်တယ
ဒီဘက်ကအစိုးရဘက်ကနေပြီးတော့လွယ်ဖို့ဆိုကျမစိတ်ချင်ရတော့မှာလေအဲ့ဒီဘက်ကိုလည်းတရားဝင်ကျမတို့တရားမဝင်မဲ့တူတူဆိုကျမကဆိုရင်တော့မူစေရဲ့ဒီဘက်ချမ်းမှာပေါ့မှာလေချက်ရေးကတခုကိုသူတို့လိုပဲကြက်ကောင်မှလည်းရှိတယ်လေကြက်ကောင်မှရှိတယ်လို့ပဲကျမတို့မူစေဘက်ချမ်းမှာဟိုတရားဝင်ဆိုင်နေဖို့ညောင်းချလက်ဆက်တင်တာကျမတို့ဖွင့်ညောင်းချမယ်ဆိုရင်သူတို့လိုချင်လို့လာဝယ်မယ်ဆိုရင
ုံပတ်ကြတဲ့ဒီမှာအများကြီးဖြစ်နေတဲ့ပြောကြမလို့သူတို့ပြီးတဲ့ဈေးနဲ့ကြိုက်ရောင်းမကြိုက်နေအောင်လဲအဲ့လိုမျိုးပုံစံမျိုးလေးဖြစ်နေပါတော့နော
်အဲ့တော့ဒီဝီချက်နဲ့ရောက်တော့ရောဟိုရောင်းရဝယ်ရတာစိတ်ချရပါသလား
အဲအဲ့တခုကတော့ဒီရုပ်ဒီဘက်မှာတောင်းရောင်းမယ်ဆိုရင်တော့ဝီချက်ဒီ၃ရက်လောက်နေမှာပတ်ဆံရတယ်ဒါပြင်းနဲ့မကျင်းသေးဘူးမှာသူကသူ့ပြန်သူ့လှန်နေတဲ့အချိန်ကိုပြန်လှန်မှာဒီဘက်ကပတ်ဆံမရဘူးမကြိုက်ဘူးပါညာအဲ့လိုမျိုးပြန်လှန်တယ်လုံးဝမတည်နိုင်ဘူးကြိုးပြီးဝီချက်ကတော့ဒါပြင်းနဲ့ဗမာပြည်မှာတက်လို့ကျွန်မတို့ကြောက်ဝမ်းရောက်တယ်နည်းနည်းလေးကန့်တတ်ထားတယ်ကန့်တတ်ထားတယ်ဆိုတော့ပါစနစ်ကိုလည်းသူတို့ကန့်တတ်ထားသေးတယ်ကျွန်တော်တို့ဒီကြောက်ဝမ်းကနောက်ပြီးတော့ကြောက်ရုံနဲ့အောင်လည်းပွဲမှန်လို့မရအောင်ပါသူတို့ဆိုရင်တော့တောင်းချက်ချင်းလေးချခိုင်းထားကြရတယ်။ဒါပေမဲ့ဒီချက်ရောင်းလာခြင်းတူတူဆိုရင်တော့ဗမာပြည်ကအကြောင်းဝိုင်းနဲ့ကဝီချက်ရောင်းလာတဲ့လူကကျမတို့ဗမာပြည်ကတားတယ်။ကိုယ်နိုင်ငံမှာလည်းရောင်းလာတဲ့ခါကျတော့နည်းနည်းစိတ်လေးခိုင်နေပေါ့နော်။သူတို့လည်းပြန်ပြီးတော့ကျမတို့ပွဲမလန်နိုင်ဘူးပေါ့နော်။အဲ့လိုမျိုးလေးရှိတယ်။တရုတ်ပြည်ကဝီချက်မှာတွားပြီးတော့ရောင်းတဲ့လူတွေကတော့သူတို့ကသူတို့စိတ်ကြိုက်တယ်10%လည်းနှုတ်အဲ10%လည်းနှုတ်ကြည့်ဆက်တကွာသူတို့ပြန်ပြီးတော့ပွဲနိုင်ရင်မကြိုက်ဘူးဆိုပွဲနိုင်ရင်လည်းလမ်းမယ်3-4ရက်ညီမလည်းဆက်ဆက်ပြင်ပြည့်ရတချို့ဆိုလည်းမပြေဘူးပြဿနာကြီးတက်တယ်ပေါ့နော်အဲ့လိုမျိုးလည်းရှိတယ်မှာဟုတ
်အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ခင်ကြရတာဖြစ်ပါတယ်ရှင်VOA ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းစီစဉ်ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ကြပါတယ်။ကျမတို့ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လည်းတည်တည်ချင်းလက်ဆောင်ပါလိုတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်။ဝေဖန်အကြံပေးတာတွေကိုလည်း VOA ကကြိုဆိုပါတယ်ရှင်။အခုကတော့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီသတင်းပတ်သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်မှာတော့နယူးယောက်ကရဲဝင်တန်း DJ သမားတက်ဆက်စ်ပြည်နယ်ကိုဘာကြောင့်ဒုတိယဆီလီကွန်ဗယ်လီလို့တင်စားခေါ်ကြလဲဆိုတဲ့အကြောင်းတွေကိုကိုအောင်အောင်ကတင်ပြထားပါတယ်ရှင
်ဒီလိုမျိုးက DJ သမားတူဟာရဲဝတ်စုံဝတ်ထားပါတယ်ဒါပေမဲ့လည်းဒါဟာပါတီတွေမှာဝတ်ဆင်လေးရှိတဲ့ဝတ်စုံမျိုးတော့မဟုတ်ပါဘူးတကယ်ရဲဝတ်နဲ့တူက DJ သမားဖြစ်နေတာပါဒ DJ ကိုအပြောသဘောနဲ့စခဲ့ပေမဲ့နောက်ပိုင်းမှာတော့တကယ်ကိုအလေးနဲ့လိုက်စားဖြစ်ခဲ့တယ်လို့နယူးယောက်ရဲဌာနလက်ထောက်အရာရှိအကူရော့ကသူ့အတွေ့အကြုံကိုပြောပြပါရယ်အခုခါမှာတော့နယူးယောက်ရဲဌာနအနေနဲ့ရက်ကွက်အတွင်းလူလူနဲ့ထိတွေ့ဆက်ဆံရမှာ DJ ကိုကြားခံပေါင်းကူးအဖြစ်လဲအသုံးချနိုင်ခဲ့ပါရယ်နယူးယောက်ရဲဌာနကလက်ထောက်အရာရှိတဦးဖြစ်သူအကူရော့ကိုသူအားလက်ချေရောက်ရင်ဒီဂျေသမားတယောက်အနေနဲ့တွေ့နိုင်ပါတယ်အသက်၅နှစ်အရွယ်လေးကဂီတကိုချစ်မြတ်နိုးခဲ့တာလို့သူကပြောရတယ
် My mom had a compact stereo and on the stereo
ကျွန်တော်အမေမှာကက်ဆက်ပလေယာအသေးလေးရှိပါတယ်ကျွန်တော်အဲ့ဒီချိန်ကငယ်သေးတော့အမေတိန်းထားတဲ့စင်ပေါ်ကကက်ဆက်ပလေယာကိုခြေပြားထောက်လှမ်းကင်ပြီးကျွန်တော်နားထောင်ခဲ့မှုတဲ့ hip hop တခြင်းတွေအတိုင်းလိုက်စုံကြည့်ပါတယ်
ရည်ရမှာ၅နှစ်ကြာစစ်မှုထမ်းချိန်နဲ့အနည်း20ကြာရဲအရာရှိတာဝန်ထမ်းဆောင်လာချိန်ဤအထိတိုင်အောင်ရော့ချာဂီတကိုဆွဲလန်းနှစ်ချိုက်လာခဲ့တာပါအဲဒီနောက်ရဲဝန်တန်းအနေနဲ့ရက်ကွန်နီလူလူအကြားပေါင်ကူဆက်ဆံမှုအနေနဲ့ Cops and Kids ဆိုတဲ့ DJ ပြိုင်ပွဲမှာ Road ပါဝင်ရှင်ပြိုင်ခဲ့ပါတယ်
It was an event where the cops couldn't really win the battle but they would get a chance
ဒီလိုပွဲမျိုးမှာရဲတွေကမနိုင်နိုင်ပါဘူးဒါပေမဲ့လည်းကိုယ်အစွမ်းအစကိုတော့ပြနိုင်တာပေါ့လေအဲ့တုန်းကဗီဒီယိုကိုလည်းလူတွေတော်တော်များများတွေးကြပြီးတဲ့နောက်ဒီလိုလူလူနဲ့ဆက်ဆံတဲ့ပွဲမျိုးတွေမှာရဲယူနီဖောင်းဝတ်ပြီး DJ သမားအဖြစ်ပါဝင်ရပါတယ
်အခုခါမှာတော့ Rocha DJ H အဖြစ်ကုန်နိုင်တွေအားကစားပြိုင်ပွဲတွေမှာတလကိုအနည်းဆုံးနှစ်ခါဖြောပြင်းနေရပါတယ
် I think it's great. I just came here to buy socks.
ဒီမှာချေးလာဝယ်ရင်းနဲ့ DJ ကြည့်လိုက်ရတာပါ။အရန်ကောင်းပါလေလို့ပေးတဲ့တူကပြောသွားတာပါ။ရဲဌာနအနေနဲ့လူလူနဲ့အစဉ်အမြဲထိတွေ့ဖို့အတွက်ဦးစားပေးဆောင်ရွက်ပါတယ်။အထူးသဖြင့်လူငယ်တွေနဲ့ရင်းနှီးမှုရဖို့အတွက်အထောက်အကူပြုတယ်လို့ Roach ကပြောပါတယ်။
Some people don't think I'm a real police officer and people are very
ချိုးရီယာကျွန်တော်ရဲလို့တော့မထင်ကြပါဘူး uniform ဝတ်ထားတဲ့ DJ သမားဆိုပြီးပိုရင်းရင်းနှီးနှီးဆက်ဆံကြပါတယ်မိကွန်းတွေလည်းအဆုံးမေးကြပါတယ်ရဲဝင်တဲ့99တန်းသမား900ခန့်တော့ကျွန်တော်လိုပဲတာမန်လူတွေပါပဲလို့သူတို့ကလည်းပြောခွင့်ရခဲ့ပါတယ
်ဂီတဟာအသက်ဘေးအန္တရာယ်နီးတဲ့လုပ်ငန်းခွင်ကစိတ်ဖိစီးမှုကိုလည်းပြေပြောက်စေတယ်လို့ဆိုပါတယ
် The individual actually recognized me from the neighborhood
ကျွန်တော်လည်းမြန်မာတမ်းမိနေတဲ့ဓာတ်ကင်တောင်းရမ်းနေသူအိမ်ကြီးချင်းတယောက်ကိုအဲ့လိုမလုံမိဖို့ပြောတဲ့အခါမှာသူကဓာတ်ကိုချက်ချင်းအောက်ချလိုက်ပါတယ်။နားလည်မှုရှိထားတာကြောင့်ပါ။အဲ့နောက်သူ့ကိုဆေးရုံခေါ်သွားပေးပြီးကုသပေးပါတယ်။အဲ့နောက်သူဟာအိမ်ကြီးမဲရီနေတဲ့ကြားမှာဆက်မနေတော့ပဲဘဝကိုပြန်တီဆောက်ပြီးအိမ်အောင်ရသားကျအခုတော့ Queen's Park မှာရောက်နေပါတယ
်။ Rocha သူ့ရဲ့ DJ တေးသွားတွေကို Instagram မှာလည်းတင်ပါတယ်။online လူမှုကွန်ရက်အကောင့်ထဲကမိတ်ဆွေစီးနေမှာတော့လှုပ်ဖို့ကြိမ်ပဲ့ရဲဝန်နှန်းတွေပါဝင်တယ်လို့သူ့ရဲ့ဂီတကိုအားပေးကြတဲ့နယူးယောက်နဲ့ကမ္ဘာတဝန်းကလူတွေလည်းရှိနေကြပါတယ်ခင်ဗျာ Texas ပြည်နယ် Austin မြို့မှာကုမ္ပဏီဌာနခွဲသစ်တစ်ခုဖွင့်လှစ်မဲ့အကြောင်း Apple ကုမ္ပဏီကနေ2018ခုနှစ်နှစ်ကုန်ပိုင်းမှာကျင်းပပါတယ်နေထိုင်စရာအသက်သာတယ်လို့ဤပညာတက်ကြွနဲ့လှုပ်သားတွေလည်းပေါ်များပြီးID နဲ့ပတ်သက်တဲ့နာမည်ကြီးတက္ကသိုလ်တွေကနေလဲ ID နည်းပညာရှင်တွေမွေးထုတ်ပေးနေတာကြောင့် Texas ပြည်နယ်ဟာနည်းပညာကုမ္ပဏီတွေကိုဆွဲဆောင်နေတဲ့ပြည်နယ်တစ်ခုဖြစ်လာပြီးဒုတိယ Silicon Valley အဖြစ်နဲ့တောင်တင်စားပြောဆိုကြပါတယ်။စုဦးတင်ထွေလုပ်ငန်းရှင်တွေဖြစ်လာဖို့လေ့ကျင့်သင်ကြားပေးနေတဲ့ Dallas မြို့ကတက္ကသိုလ်မှာဆိုရင်ပန်းနာရင်ကျက်စီဂျူသွေးတို့စတဲ့ကိုယ့်ရဲ့ကျန်းမာရေးဆိုင်ရာအချက်လက်တွေပါဝင်တဲ့ဟန်ချင်းပုံစံခက်ဆန်းဆန်းလေးတစ်ခုကို Texas ပြည်နယ်တက္ကသိုလ်ကပွဲလွန်ကြောင်းသားငန်ငွေငါဖန်တီးထားပါတယ်။ကိုရီးကျမ်းမာရေးအချက်လက်ပါလေပင်မှာဆွဲရတဲ့ဆွဲပြားတွေထက်ဟန်ချင်းလက်ဝတ်ရတနာမျိုးဖန်တီးထားတဲ့အခါကျတော့ဆွဲပြားမဆွဲကျင်သူတွေအတွက်လဲလက်မှာဝတ်လို့ရအောင်ပါ။ဒါပေမဲ့လည်းလူအနည်းငယ်ကသာဒါကိုဝတ်ဖြစ်ကြတယ်လို့ငွေငါပြောပါတယ်။
In America as of today there are more than 100 people have more than one medical
America မှာဆိုလူသန်း100လောက်ကယောဂတခုမဟုတ်တခုရှိနေပြီသူတို့တွေဟာဒီကိုယောဂအချက်လက်တွေပါဝင်တဲ့ hand chain ဒါမှမဟုတ်ဆွဲပြားဆွဲထားဖို့လိုပါတယ်အဲ့ဒီထဲက54သန်းဟာအမျိုးသမီးတွေဖြစ်ပါတယ်အရေးပေါ်ဌာနကိုရောက်လာတဲ့ Lunar ရဲ့93ရာခိုင်နှုန်းမှာဆိုရင်သူတို့ရဲ့ကျန်းမာရေးနောက်ခံအခြေအနေတွေကိုဆေးရုံကလိုအပ်နေချိန်မှာမရရှိခဲ့ပါဘူး
ဈေးကွက်အတွင်းမှာအဲ့လိုကိုရီးယားကျမကြီးအချက်လက်တွေရေးထားနိုင်တဲ့ဟန်ချင်းတွေဆွဲပြားတွေရှိပေမဲ့လည်းလူတွေသိမ့်မကြိုက်တဲ့ပုံဖြစ်တာကြောင့်သူကပုံစံအစမ်းထွန်လိုက်တာဖြစ်တယ်လို့ငြင်းကပြောပါတယ်။တက္ကသိုလ်ရဲ့အကူအညီနဲ့သာကိုဘော့သက်ထုနဲ့လှုပ်ထားတဲ့ဟန်ချင်းကိုဖန်တီးထုတ်လုပ်နိုင်တာလို့လည်းဆိုပါတယ်။ပမော့ကစတီဗ်ဂွန်ဂရစ်ကတော့အခုလိုစွန့်ဦးတီထွင်ဖန်တီးခြင်းနဲ့ចောင်းသားတွေနဲ့ငွေကြေးစိုက်ထုတ်ပေးမဲ့သူတွေကိုတွေ့ဆုံကူညီပေးတယ်လို့ပြောပါတယ်။
We educate, empower and equip them. The empower side is really putting to work the two
ကျွန်တော်တို့ဒီပညာဖလှယ်ပေးအားပေးတယ်သူတို့လုပ်ချင်တာတွေလုပ်နိုင်အောင်ဖန်တီးပေးတယ်အဓိကကတော့တူရလူတွေစုစည်းပြီးငွေချင်းနဲ့ပတ်သက်ပြီးတော့လည်းပြည်လဲအောင်အဓိကထောက်ပံ့ပြီးအားပေးပါတယ်ပစ္စည်းတွေဖန်တီးထုတ်လုပ်ဖို့အတွက်နေရာကိုငှားတဲ့အခါမှာဒေါ်လာတန်းနဲ့ချီကုန်ချနိုင်ပြီးဒီလိုလိုအပ်တဲ့နေရာမျိုးတွေမှာငွေချေးထောက်ပံ့ပေးပါတယ်
အထူးသဖြင့်တော့ Texas တက္ကသိုလ်ကပေါမော့ကားတွေကျောင်းသားတွေကပူးပေါင်းဆောင်ရွက်မှုရဲ့တံမိုးကိုနားလည်ကြပါတယ်1954ခုနှစ်က Texas Instruments ဆိုတဲ့ကုမ္ပဏီဟာဒီကနေ့ကွန်ပျူတာတွေမှာသုံးနေကြတဲ့လျှက်ကူးပစ္စည်းတွေကိုထုတ်လုပ်ခဲ့ကြပြီးတော့အဲ့ဒီကုမ္ပဏီတည်ထောင်သူတွေဖြစ်တဲ့ Cecil Green, Eric Johnson နဲ့ Eugene McDermott တို့ကပဲ Dallas က Texas တက္ကသိုလ်ကိုတည်ထောင်ခဲ့ကြတာပါဒေသဖွံ့ဖြိုးတိုးတက်ရေးမှာဤပညာဟာအရေးပါကြောင်း Green Greg ကအခုလိုထောက်ပြပါတယ်
They themselves were entrepreneurs and part of the motivation for them
to start a university လုပ်ငန်းရှင်တွေဖြစ်ကြပါတယ်ဒီပညာကိုလေ့လာဖို့စင်ခေါ်မှုတွေလည်းသူတက်သူမှာစလေ့လာစီဖို့တောင်းအားဖြစ်စေပါတယ်သူတို့ပြင် Texas မြောက်ပိုင်းနဲ့ Dallas ပတ်ဝန်းကျင်တိုးတက်ဖြစ်ထွန်းမှုတွေဟာ Dallas မြို့က Texas တက်သူအတိုင်းဖြစ်လာပါတယ
် Brian Hong ကတော့ software engineering ကိုလေ့လာနေသူပါသူဟာအသက်21နှစ်အရွယ်မှာ AR VR နည်းပညာသုံးလုပ်ငန်းနှစ်ခုကိုပူးတဲ့တည်ထောင်သူတူဖြစ်လာပါတယ်
We create immersive experiences so VR or AR software
လုပ်ငန်းတွေတွင် AR VR software တွေရေးပေးရပါတယ်တခြား application တွေလည်းရေးပေးရပါတယ် game ကုန်သွယ်ရေးပညာရေးကျန်းမာရေးနဲ့ပတ်သက်တာတွေလည်းအပါအဝင်ပါအခုဆိုရင်ကျွန်တော်တို့လုပ်ငန်းလဲပတ်လာတာနှစ်နှစ်လောက်ရှိပြီးဒီနေ့ဆိုရင်သင်္ကန်းအမြတ်ဆုံးရပါတယ
်အခုနောက်ဆုံးဖန်တီးနေတဲ့ software ကတော့ရဲတင်နန်းတွေအတွက်ပါဒီလုပ်ငန်း account တွေပေါ်ရမှာလဲကျောင်းကအများကြီးထောက်ကူပေးတယ်လို့ Brian ကပြောပါတယ်เจ้ามาတော့အတွေ့အကြုံရှိသူအကြံဉာဏ်ပေးနိုင်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးအကြံယူနိုင်ပါတယ်ကိုလျှောက်လှမ်းနေတဲ့လမ်းကြောင်းဟာအောင်မြင်မှုစီကိုလာဘာတွေလိုအပ်နေသေးလဲစသဖြင့်လည်းသူတို့ကအကြံပေးနိုင်ပါတယ်ဒါပေမဲ့လည်းလမ်းကြောင်းမှန်ပေါ်ကနေအောင်မြင်မှုပန်းနိုင်စီလျှောက်လှမ်းမယ်ဆိုတဲ့တန်ဋိဌာန်ကတော့ခြားထားဖို့လိုပြီးအဲ့လိုအောင်မြင်မဲ့သူတွေထဲမှာတော့ Brian လည်းတယောက်အပါအဝင်ဖြစ်ပါတယ်ခင်ဗျာ
ထပ်ဆောင်လွင့်အမေရိကန်တခွင့်အစီအစဉ်ကိုကိုအောင်အောင်စီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။ VOA အမေရိကန်အတန်ကနေအင်္ဂါနေ့မနေ့ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈နာရီကနေမနေ့9နာရီကနေ၈နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုကတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါခင်မြို့သက်ကကြီးညာပေးပါအောင်မယ်ရှင်။
ဗင်နီဇွဲလားနိုင်ငံကစစ်တပ်ကြားသိစီဖို့ပေါ်ဒဇီတပန်းရည်ရွယ်ပြီးပြောကြားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မိန့်ခွန်းထဲမှာဗင်နီဇွဲလားနိုင်ငံမှာဆိုရှယ်လစ်စနစ်အဆုံးသတ်ဖို့ပန်ကြားလိုက်ပြီးအမေရိကန်ပြည်ထောင်စုဟာဗင်နီဇွဲလားမှာငြင်းချစွာအာဏာလွှဲပြောက်မှုအတွက်နီလန်းရှာနေကြောင်းနဲ့ရွေးချယ်စရာနီလန်းအားလုံးကိုတော့လမ်းဖွင့်ထားစေဖြစ်ကြောင်းပြောပါတယ်။သမ္မတထရမ့်ကမီယာမီဒေသမှာပြောကြားတဲ့မိန့်ခွန်းမှာဗင်နီဇွဲလားစစ်သားတွေကိုသမ္မတနီကိုလတ်မာဒူရိုအမိန့်ကိုလှည့်လည်ရှုဖို့နဲ့လွှတ်တော်ဥက္ကဋ္ဌဟွမ်ခွာရီတို့ကိုကန့်လန့်ထားတဲ့လူငင်းချမ်းသာ권ပေးမှုကိုလက်ခံဖို့ပန်ကြားခဲ့တာပါတရုတ်နိုင်ငံဟာအမေရိကန်ရဲ့ပစ္စည်းကိရိယာတွေကိုတုံးပြီးနိုင်ငံရခြားတိုင်းပြည်တွေကိုတချို့လုပ်မှုတွေလုပ်နေနိုင်တယ်လို့အမေရိကန်ဘက်ကပြောဆိုနေတာဟာတရုတ်ရဲ့ဆက်သွယ်ရေးလုပ်ငန်းတိုးတက်မှုပေါ်ဝင်နှောက်ယှက်ဖို့ကြိုးစားတယ်လို့တရုတ်ကဆွဆွဲပြောဆိုလိုက်ပါတယ်အမေရိကန်ဟာနိုင်ငံရေးကိုအသုံးချပြီးတရုတ်ရဲ့လုပ်ငန်းကိုနှိပ်ကွပ်နေတာမတရားသဖြင့်အနိုင်ကျင့်ရာရောက်တယ်လို့လည်းပြောပါတယ်ဗြိတိန်နိုင်ငံမှာလက်ရှိအာဏာရလေဘာပါတီကပါတီခေါင်းဆောင်ဝန်ကြီးချုပ်ထရီဇာမီရဲ့ဗြိတိန် EU ဥရောပသမဂ္ဂကနှုတ်ထွက်ရေးဆိုင်ရာဆောင်ရွက်မှုတွေကိုမကျေနပ်ကြတဲ့လွှတ်တော်မှ9ယောက်ကပါတီကနေနှုတ်ထွက်လိုက်ပါတယ်။အလေအလတ်အယူအဝါဒရှိတဲ့အမတ်9ယောက်ကသူတို့ဟာတိကျလွတ်လပ်တဲ့အဖွဲ့တစ်ခုကိုထူထောင်မယ်လို့ပြောပါတယ်။1981ခုနှစ်ကလည်းအမတ်၄ယောက်နှုတ်ထွက်ပြီး Social Democratic Party ထူထောင်ခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစပြီးတော့အကြီးဆုံးပါတီမတွင်ကွဲပြားမှုလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့စီရောခေါအမျိုးသမီးများပေါ်ခွဲခြားဆက်ဆံရေးပပျောက်မှုကော်မတီက February 10ကနေ March 10အထိမြန်မာပါဝင်နိုင်ငံပေါင်း၈နိုင်ငံနဲ့ပတ်သက်ပြီး General မှာအစီရင်ခံစာတင်သွင်းဆုံးသုံးသပ်ဆွေးနွေးမှာပါမြန်မာနဲ့ပတ်သက်ပြီးတောက်ကြနေမှာဆွေးနွေးဖို့ရှိပါတယ်။မြန်မာစစ်တပ်နဲ့ရင်းရခိုင်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ပေါ်နေတာကြောင့်အိန္ဒိယနဲ့မြန်မာနယ်စပ်အိန္ဒိယတပ်ဖွဲ့နှစ်ခုထပ်ပြီးဆစ်လွတ်ထားပါတယ်
။န နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကဒေ့မက်နက်ဖြစ်ပါတယ်ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့ VOE အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71925တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမဒင်ဂီထိုက်ပါ
This program has come to you from the Voice of America, Washington.